Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည့်စုံတဲ့နှစ်တင်ညချမ်းဖြစ်ကြပါစေရှင်။ VOA American တန်ရဲ့2018ခုနှစ်ဧပြီလ18ရက်မြန်မာနှစ်စံတည်းရဲ့အင်္ဂါနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ဒိုင်းဒိုမီတာ25 32 51နဲ့လိုင်းလက်မီတာ190အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြည်တော်နဲ့နားဆင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါ။ခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်မတင်ကြီးထိုက်ပါရှင်။ဆီးရီးယားနိုင်ငံတွင်းကဓာတုလက်နက်နဲ့တိုက်ခိုက်ခံရမှုဆွဆွဲချက်တွေကိုမစုံစမ်းနိုင်အောင်ရုရှားတို့ကပြက်ကရက်လုပ်နေတယ်လို့အမေရိကန်ကပြောဆိုလိုက်ပါတယ်။ဒီကနေ့မြန်မာနှစ်ဆန်းတည့်ရနေ့မှာနိုင်ငံတော်ကအကျဉ်းသားပေါင်း 8,500 လောက်ကိုလုံငင်းချက်နာခွင့်နဲ့ပြန်လည်လွတ်မြောက်လာပါတယ်။ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေကိုတော့မအီတန့်စင်နဲ့အတူကြီးညာပါမယ်ရှင်။
ခုညပိုင်းသတင်းလှော်တွေဆက်သွယ်မေးမြန်းချက်တွေမှာမြန်မာနှစ်ဆန်းတည့်ရမှာကြီးညာခဲ့တဲ့သမရရဲ့လွန်ငင်းခွေမှာကန့်တပ်ပါချက်တွေကိုပြဖြက်ပေးခဲ့တာနဲ့ပတ်သက်လို့နိုင်ငံရေးအကျဉ်းသားအခွင့်အရေးလှုပ်ရှားသူတွေကကြိုဆိုကြပါတယ်
။ကျွန်တော်တို့အနေနဲ့ကြိုဆိုပါတယ်။နိုင်ငံရေးအကျဉ်းသားဖောင်းနေတဲ့ဂျင်းတမောမောနဲ့ဖြစ်ပြီးတဲ့စိုးရိမ်မှုတွေကိုဖြေကျော့နေတဲ့ဒီစိတ်မှုကြီးကြံပေးချက်ကိုပြဖြက်လိုက်တ
ဲ့ AAPP နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်းတွဲဖက်အတွင်ရေးမှုရဲ့ပြပြချက်နဲ့အတူထုတ်လွှင့်ပေးမှာပါ။သမရရဲ့နှစ်သိကူမိန့်ခွန်းမှာပြောသွားခဲ့တဲ့ဝန်ထမ်းလှစာ20ရာနှုန်းထိတိုးမြှင့်တာပါဝင်အစိုးရရဲ့မူဝါဒတွေနဲ့ရည်မှန်းချက်တွေအကြောင်းကိုနားဆင်ရမှာဖြစ်တယ်လို့ကုလသမဂ္ဂမှာတနင်္လာနေ့ကမြန်မာပြည်နဲ့ပတ်သက်လို့ဆွဆွဲချက်တွေဆွေးနွေးမှုတွေဟာခိုင်မာတဲ့အထောက်အထားမရှိကြောင်းကုလဆိုင်ရာမြန်မာတမတ်ကြီးရဲ့တုံ့ပြန်ချက်ကိုလည်းထုတ်လွှင့်ပေးပါမယ်။စကိုင်းတိုင်းမှာတော့ရဲတပ်ဖွဲ့ဝင်တွေရဲ့ပြစ်ခတ်မှုကြောင့်အရသာလူငယ်2ဦးသေဆုံးသွားပါတယ်။ဒီလိုသတင်းတွေမတိုင်ခင်အခုရန်စုံအင်ကာနေ့ညပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကီထိုင်းနဲ့မတ်ဤတန်စင်တို့ကပြောပြပါမယ်ရှင်။
ဆီးရီးယားနိုင်ငံတွင်းကဓာတုလက်နက်နဲ့တိုက်ခိုက်ခံရမှုကြောင့်လူပေါင်းဒါဇင်နဲ့ချီသေဆုံးခဲ့ရတယ်လို့သံသယရှိထားတဲ့ဒူးမားမျိုးတဲကိုဓာတုလက်နက်တမ်းမြေဆိုင်ရာအဖွဲ့ကစုံစမ်းရေးမှုတွေဝင်ရောက်သွားပြီလို့ဆီးရီးယားနိုင်ငံပိုင်ရုပ်သံမှာပြောဆိုသွားပါတယ်ဓာတုလက်နက်တမ်းမြေဆိုင်ရာအဖွဲ့ OPCW အဖွဲ့ဘက်ကတော့မှတ်ချက်ပေးပြောဆိုမှုမရှိသေးပါဘူးဆီးရီးယားနိုင်ငံတွင်းကဓာတုလက်နက်နဲ့တိုက်ခိုက်ခံရတယ်လို့သံသယရှိထားတဲ့နေရာမှာအထူးကျွမ်းကျင်သူတွေအလုပ်လုပ်ဖို့အရေးရုရှားဘက်ကပိုပြီးရှုပ်ထွေးအောင်လုပ်နေပြီးနိုင်ငံတကာစောင့်ချီသူတွေစုံစမ်းစစ်ဆေးမဲ့အရေးကနေတားဆီးနိုင်ဖို့ကြိုးစားခဲ့တယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကပြောဆိုလိုက်ပါတယ်။ဒီနေရာကိုမဆန့်သက်ရဘဲအချိန်ဆွဲထားနိုင်ရင်ဓာတုပစ္စည်းတွေနဲ့ dressing တွေတစတစပြောက်ကွယ်သွားနိုင်တယ်ဆိုတာကိုသိတာကြောင့်ဒီလိုလှုပ်ချင်တာဖြစ်ပါလိမ့်မယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရ Heather Nauert ကအလဟူရာရုပ်တံကိုပြောဆိုခဲ့ပါတယ်။အခုလိုနှောင့်နှေးရမှုနဲ့ပတ်သက်ပြီးရုရှားဘက်ကတော့အမေရိကန်ပြင်သစ်နယ်ဗြိတိန်နိုင်ငံတို့ရဲ့ဆီးရီးယားနိုင်ငံတွင်းကဓာတုလက်နက်တွေနဲ့သက်ဆိုင်တဲ့အဆောက်အုံ၃ခုအပေါ်စနေနေ့က၄ချောင်းတိုက်ခတ်ခဲ့မှုအပေါ်မှာအပြစ်ဖော်ပါတယ်။ကုလသမဂ္ဂဘေးကင်းလုံခြုံရေးအဖွဲ့ထံကအတည်ပြုချက်မရှိတာကြောင့်စုံစမ်းရေးအဖွဲ့ကိုဝင်ရောက်ခွင့်မပေးတာလို့လဲရုရှားဒုတိယနိုင်ငံခြားရေးဝန်ကြီးကပြောဆိုခဲ့တာမှာတော့နယူးယောက်ကုလသမဂ္ဂတာဝန်ရှိသူတွေကပယ်ချထားပါတယ်ရှင်။
မင်းကသမားဒေါ်နယ်ထရမ့်နဲ့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေတို့ရဲ့နှစ်ရက်ကြာဆွေးနွေးပွဲဟာအပေါင်းသက်ခဏဆောင်လိုက်မယ်လို့မျှော်လင့်တဲ့အကြောင်းသမရအင်ဗျူတော်ကပြောဆိုလိုက်ပါတယ်။ဒီဆွေးနွေးပွဲအတွင်းခေါင်းဆောင်နှစ်ယောက်တို့ကမြောက်ကိုရီးယားနဲ့တွေ့ဆုံဖို့အကြောင်းအဓိကထားဆွေးနွေးသွားမှာဖြစ်တယ်လို့ကွန်ဒွယ်ရေးရာတွေကလည်းတော်တော်များများဆွေးနွေးသွားမှာဖြစ်တဲ့အကြောင်းအင်ဗျူတော်ပြောခွင့်ရဆာရာဟက်ကဘီဆန်ဒါစ်ကဖလော်ရီဒါပြည်နယ်ကိုသွားမဲ့ Air Force One ပေါ်ပါတင်းလာနေတဲ့ကစားတဲ့တွေကိုပြောဆိုလိုက်ပါတယ်။သမရထရမ့်နဲ့ဝန်ကြီးချုပ်အာဘေတို့ကယင်းနှစ်ပြည်သားတွေဖြစ်ကြပါတယ်။ထရမ့်အမေရိကန်သမ္မတရာထူးကိုတာဝန်ယူပြီးနောက်ပိုင်းဂျပန်ဝန်ကြီးချုပ်အာဘေနဲ့မကြာခဏဆိုသလိုတွေ့ဆုံခဲ့ကြပါတယ်။ခေါင်းဆောင်နှစ်ယောက်ရဲ့ခိုင်မာတဲ့ဆက်ဆံရေးအပေါ်အင်ပီရိုပြောခွင့်ရကမိမောင်းထုတ်ပြီးဖြေကြားခဲ့တာပါ။နိုင်ငံတကာရဲ့တန်ခတ်ရင်းယူပိတ်ဆို့မှုတွေကိုပြောင်းပြောင်းတင်းတင်းဆန့်ကျင်ပြီးတော့ပြုလုပ်နေတဲ့မြောက်ကိုရီးယားရဲ့ပယ်ထိန်တုံးနဲ့နျူကလ িয়ার လက်နက်အစီအစဉ်တွေပေါ်ဒီခေါင်းဆောင်နှစ်ယောက်လုံးကစိုးရိမ်နေကြရလဲဖြစ်ပါတယ်
။အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့ပုဂ္ဂိုလ်ရေးရှင်နေမိုက်ကယ်ကိုဟင်ကသမ္မတဒေါ်နယ်ထရမ့်ကိုပြက်ပြက်သားသားထောက်ခံတဲ့ရုပ်သံဆွေးနွေးပွဲတင်ဆက်သူရှောင်းဟင်နတီရဲ့ဥပဒေအကြံပေးအဖြစ်လဲလျှို့ဝှက်ဆောင်ရွက်ခဲ့ကြောင်းရှင်းနေတဲ့ဦးကဖွင့်ချလိုက်ပါတယ်။သမ္မတထရမ့်ရဲ့ရှင်းနေမိုက်ကယ်ကိုဟင်ကသူ့ရဲ့လုပ်ငန်းဆောင်ရွက်မှုတွေနဲ့ပတ်သက်ပြီးပြည်မှုဆိုင်ရာအရစုံစမ်းစစ်ဆေးခံရသူဖြစ်ပါတယ်။ရှင်းနေကိုဟင်ရဲ့ငွေကြေးကိစ္စတွေစုံစမ်းမှုတစ်စိတ်တစ်ပိုင်းအဖြစ်ပြီးခဲ့တဲ့သတင်းပတ်တုန်းကသူ့ရဲ့ရုံးခန်းအိမ်နဲ့ဟိုတယ်ခန်းတို့ကနေFBI ဝန်ထမ်းတွေကတင်စီခဲ့တဲ့ဆက်ရွက်စတဲ့မှတ်တမ်းတွေကိုပြန်လည်ဆန်းစစ်ခွင့်ရရေးရှင်းနေကိုဟင်နဲ့သမရထရန့်ရဲ့ရှင်းနေတွေက နယူးယောက်ဖက်ဒရယ်တရားရုံးတစ်ခုမှာရှောက်ထားချမ်းသာတဲ့ပြီးခဲ့တဲ့တနင်္လာနေ့တုန်းကမစ္စတာကိုဟင်ရဲ့ရှေ့နေထံကနေအခုလိုဖွင့်ပြောလာတာဖြစ်ပါတယ်။မစ္စတာထရန့်နဲ့လိန်ကိစ္စပတ်သက်မှုတွေကိုမပြောဖို့လိန်ဖြောပြေးရေးတရုတ်ဆောင်စထရော့မီဒန်နီယယ်နဲ့ပလေးပွိုင်းကိုဟန်ပြမယ်ကာရင်မက်ဒေါဂယ်တို့ကိုရှေ့နေကိုဟင်ကငွေပေးခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေကိုစုံစမ်းစစ်ဆေးနေတာဖြစ်ပါတယ်။မစ္စတာကိုဟင်တရားရုံးကနေထွက်ခွာသွားပြီးမကြခင်မှာပဲရှေ့နေကိုဟင်နဲ့ဆက်ဆက်မှုကိုထုတ်မပြောခဲ့တဲ့အတွက်ဟန်နတီအပေါ်ချက်ချင်းပဲထိုးနှက်ဝေဖန်ခဲ့ကြပါတယ်။ Fox News ရဲ့အစီအစဉ်တင်ဆက်သူဟန်နတီကတော့သူဟာရှေ့နေကိုဟင်ရဲ့ဖောက်သည်တူမဟုတ်ပဲသူ့ကိုဥပဒေရေးရာကိစ္စတချို့ကိုပဲတိုင်ပင်ခဲ့ပူတာလို့ပြောဆိုထားပါတယ်ရှင်
။မြန်မာပြည်ထောင်နိုင်ငံတို့ကကုမ္ပဏီတွေအစိုးရလုပ်ငန်းတွေနဲ့အခြေခံအဆောက်အဦတွေပေါ်ရုရှားဆိုရထောက်ပံ့ထားတဲ့အင်တာနက်ချိုးဖောက်ဝင်ရောက်သူဟက်ကာတွေကစိုက်ဘာတိုက်ခိုက်မှုတွေတိုးမြင့်လှုံ့ဆော်နေတယ်လို့အမေရိကန်ပြည်ထောင်စုရဲ့ဆွဆွဲချက်တွေကိုရုရှားကနေပေးချလိုက်ပါတယ်။ဘလို့ချက်လက်တွေကိုအခြေခံပြီးတော့ဒီလိုဆွဆွဲပြန်တယ်လဲဆိုတာကိုမသိရဘူးဆိုတဲ့အကြောင်းရုရှားဆိုရပြောခွင့်ရဒီမီထရီပက်စကော့ဖ်ကပြောပါတယ်။ပြည်ထောင်စုအမေရိကန်ဆိုရတွေကတက်တေထောက်ထားမရှိဘူးဒီဆွဆွဲချက်တွေဟာတရားနည်းလမ်းမကျတဲ့အခြေမြစ်မရှိတဲ့ဆွဆွဲချက်တွေအဖြစ်ပေချပါတယ်လို့ရုရှားဆိုရပြောခွင့်ရကပုံမှန်သတင်းစာရှင်းလင်းပွဲတွင်သတင်းတောက်တွေကိုပြောဆိုသွားပါတယ်။ကမ္ဘာတစ်လောကြေကြေပြက်ပြက်လှုပ်ရှားဆောင်ရွက်မှုတွေကို2015ခုနှစ်မှာစတင်ခဲ့တာဖြစ်ပြီးတော့ထိုးပေါက်တိုက်ခိုက်မှုတွေကိုတိုးချက်လာနိုင်တယ်လို့အမေရိကန်ပြည်ထောင်စုကပြောဆိုထားတာပါ။အမေရိကန်အမိမြေလုံခြုံရေးဝန်ကြီးဌာနပြည်အောင်စုစုံစမ်းစစ်ဆေးရေးဘီရို FBI နဲ့ဗီတင်အမျိုးသားစိုက်ဘာလုံခြုံရေးဌာနတို့ကအခုလိုသတိပေးလိုက်တာဖြစ်ပြီးတော့ကုမ္ပဏီတွေကာကွယ်ဆောင်ရွက်နိုင်တဲ့အချက်တွေကိုလည်းအကြံပြုထားပါတယ်။ဒီစိုက်ဘာတိုက်ခိုက်မှုတွေကြောင့်အင်တာနက်ဝန်ဆောင်မှုပေးတဲ့လုပ်ငန်းတွေပုဂ္ဂလိကလုပ်ငန်းတွေနဲ့အရေးကြီးတဲ့အခြေခံအစားအသောက်လုပ်ငန်းတွေအပါအဝင်အဖွဲ့အစည်းအများအပြားပေါ်တည်ရောက်မှုရှိနေတယ်လို့အမေရိကန်နဲ့ဗီတင်အစိုးရတာဝန်ရှိသူတွေကပြောဆိုထားပါတယ်။
ဒီရအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ VOA မြန်မာပိုင်းအစီအစဉ်ရဲ့အင်ကာနဲ့ညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်နိုင်ငံတဝန်းအကျဉ်းထောင်တွေကနေအကျဉ်းသား 8500 နီးပါးကိုလွန်ငင်းချမ်းသာခွင့်ပေးတဲ့အကြောင်းသမရဦးဝင်းမြင့်ကဒီကနေ့အင်ကာနဲ့မှာကြေညာပါတယ်မြန်မာနှစ်ဆန်းတရက်နှစ်မှာအခုလိုအကျဉ်းသားတွေကိုလွှတ်ပေးတာပါလွှတ်ပေးလိုက်တဲ့အကျဉ်းသားတွေတဲမှာတော့နိုင်ငံသား52ဦးပါရှိပြီးသူတို့ကိုလူငင်းချမ်းသာခွင့်ပြုပြီးတဲ့နောက်ပြည်နှင်တန်းပေးလိုက်ပါတယ်အခုလွတ်မြောက်လာသူတွေတဲမှာထိုင်းနိုင်ငံအခြေဆိုင်နိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးအသင်း AAPP ကနိုင်ငံရေးအကျဉ်းသားအဖြစ်စည်းဝင်သူ36ဦးလည်းပြန်လည်လွတ်မြောက်လာပါတယ်လွတ်မြောက်လာတဲ့နိုင်ငံရေးအကျဉ်းသားတဦးဖြစ်တဲ့စောဝါလေးကတော့အခုလိုပြောပါတယ်
အဲ့လိုရောလိုမျိုးတော့ဝမ်းသာပါတယ်ဒါမဲ့ channel တက်ကြည့်နေချင်းသားတွေကတော့တော်တော်စိတ်မကောင်းပါဘူးလို့ပြင်ဆင်ပြီးတော့တို့လည်းလွတ်ပေးဖို့တော်တော်များလင်းပါတယ်လို့ဘာဖြစ်လဲဆိုတော့ကျွန်တော်တို့ထောင်ထဲမှာ channel ချင်းနေချင်းသားတွေတချို့တွေကလည်းပြင်မှုပေးတာလည်းမမြတ်တာလည်းရှိတယ်တချို့တွေကလည်းမဟုတ်ဘဲနဲ့ခံနေရတဲ့လူတွေလည်းရှိပါတယ်
အမှုရင်ဆိုင်နေရဆဲဖြစ်တဲ့ writer သတင်းတောင်နှစ်ဦးတို့ကတော့အခုသမရရဲ့လွန်ငင်းချမ်းသာခွင့်မှာပါမလာပါဘူးရှင်
မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားကရိုဟင်ဂျာပြည်ပခါမှတ်တမ်းတင်တပ်ပုံတွေနောက်ဖိလစ်ပိုင်သမ္မတရိုဒီဂိုဒူတာတေရဲ့မွေးအစည်းအဝါနှင်းနှင်းစစ်ပွဲအတွင်ရဲတပ်ဖွဲ့ရဲ့ဥပဒေမဲ့တပ်ဖြတ်မှုတွေကိုဖော်ထုတ်မှုအတွက် Reuters သတင်း Agency ကိုပူလစ်ဇာဆုနှစ်ဆုချီးမြှင့်လိုက်ပါတယ်။အမေရိကန်သတင်းလောကရဲ့ဂုဏ်သိက္ခာအကြီးဆုံးပူလစ်ဇာဆုတွေကိုပြီးခဲ့တဲ့တင်းလာနေ့မှာ Reuters သတင်း Agency ကရရှိခဲ့တာပါ။ Reuters သတင်း Agency ရဲ့အကြီးအကဲ Editor ချုပ် Stephen J. Adler ကတော့အခုပူလစ်ဇာဆုတွေချီးမြှင့်ခံရတဲ့သတင်းတွေ၊သတင်းထုတ်ပုံတွေအတွက် Reuters သတင်းတောက်တွေအားလုံးကအခက်အခဲမျိုးစုံကိုရင်ဆိုင်တွန်းလှန်ပြီးတော့လှုံ့ဆော်ခဲ့ရတဲ့အကြောင်းနဲ့ PR တွေချင်းချောက်ခံရမှုတွေနဲ့ကြုံတွေ့ခဲ့ရတယ်လို့လည်းပြောပါရယ်။လုပ်ငန်းခွင်တွင်လိမ်ပိုင်းဆိုင်ရာထိပါစော်ကားခံရမှု2016အမေရိကန်သမ္မတရွေးကောက်ပွဲတွင်ရုရှားရဲ့ပတ်သက်မှုတွေကိုစုံစမ်းဖော်ထုတ်မှုလိုအမေရိကန်ပြည်တွင်းကိစ္စကြီးတွေကိုရေးသားဖော်ထုတ်ခဲ့ကြမှုအတွက်အမေရိကန်မီဒီယာတွေလည်းပူလစ်ဇာဆုချီးမြှင့်ခံရပါတယ်ဟောလိဝုဒ်ရုပ်ရှင်ထုတ်လုပ်သူ Harvey Weinstein ရဲ့လိမ်ပိုင်းဆိုင်ရာထိပါစော်ကားမှုဆိုင်ရာဆွဆွဲချက်တွေကိုဖော်ထုတ်ရေးသားမှုအတွက် New York Times သတင်းစာကြီးနဲ့ New Yorker Magazine တို့ပူးတွဲဂုဏ်ပြုခံရပါတယ်
မြန်မာပါဝင်ပဋိပက္ခဖြစ်ပွားနေတဲ့တခြားနိုင်ငံအတော်များများမှာလိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုကိုစစ်ရေးစီးပွားရေးသဘောတရားရေးရာအဖြစ်နဲ့ကြဲကြဲပြန့်ပြန့်ချင်းချောက်အသုံးပြုလာတာကိုတွေ့ရတယ်လို့ ကုလသမဂ္ဂဒုတိယအထွေထွေမှုချုပ်အာမီနာမိုဟာမက်ကကုလသမဂ္ဂလုံခြုံရေးကောင်စီမှမနေ့တနင်္လာနေ့ကကျင်းပတဲ့ပရိပခ္ခအတွင်လိမ့်ပိုင်းဆိုင်ရာအကြမ်းဖက်မှုဆွေးနွေးပွဲအဖွင့်မိန့်ခွန်းမှာပြောဆိုသွားပါတယ်။နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ဒီအကြမ်းဖက်လုပ်ရမှာတာဝန်ရှိသူတွေကိုတရားဥပဒေရှေ့မှောက်အရောက်ခေါ်လာရမှာဖြစ်တယ်လို့ဒီလိုကြောက်စရာအကြမ်းဖက်မှုကျူးလွန်ခံရတဲ့သူတွေကိုအသိအမှတ်ပြုပြီးနေရက်ပြန်ပို့ပေးရမယ်လို့လည်းပြောဆိုသွားပါတယ်။နိုင်ငံဆောင်ကသူတို့သဘောထားအမြင်တွေကိုတင်ပြဆွေးနွေးကြတဲ့ဆွေးနွေးပွဲအတွင်းရိုဟင်ဂျာအမျိုးသမီးတွေအရေးဆောင်ရွက်နေတဲ့အမျိုးသမီးရှင်းနေ Miss Razia Sultana ကလည်းမြန်မာနိုင်ငံတွင်းကတိုင်းရင်းသားဒေသကအမျိုးသမီးတွေရင်ဆိုင်နေရတဲ့လိမ့်ပိုင်းဆိုင်ရာအကြမ်းဖက်မှုလေးလာချက်တွေကိုလုံခြုံရေးကောင်စီမှပထမဆုံးအကြိမ်နဲ့လာရောက်တင်ပြသွားပါတယ်ရှင်။
ပါကစ္စတန်နိုင်ငံကရာချီမြို့မှာအသက်6နှစ်အရွယ်မင်းကလေးငယ်တဦးမတိန်ချင်တပ်ဖြတ်ခံရမှုပေါ်ဒီနေ့အင်္ဂါနေ့မှာမကြေမနက်ဆန့်ကျင်ဆန္ဒပြမှုတွေအတွင်းရုံးရင်ဆက်ကဖြစ်တာကြောင့်အ ਨੇ ဆုံးဆန္ဒပြသူတယောက်သေဆုံးခဲ့ရပါတယ်။ရဲတွေကဒီအမှုကိုပေါ့ပေါ့ဆဆလုပ်နေတယ်လို့ဒေါသထွက်နေကြတဲ့ဆန္ဒပြသူတွေကိုဆွဆွဲနေတာပါ။တင်းတွေနေမှာပျောက်သွားတဲ့မင်းကလေးရဲ့ရုပ်အလောင်းကိုတင်းလာနေမှာတော့ကရာချီမြို့အနောက်ပိုင်းမှာတွေ့ခဲ့ရတယ်လို့မြို့နယ်ရဲမှုကပြောရတယ်။မင်းကလေးငယ်ကလေပင်းညစ်အသက်မခံခဲ့ရခင်မတိန်ချစ်ခံခဲ့ရနိုင်တယ်ဆိုတာကိုပထမဆုံးရင်ခွဲစစ်ဆင်မှုစီရင်ကစားမှာဖော်ပြထားတဲ့အကြောင်းရဲမှုကပြောရတယ်။ဆန္ဒပြမှုအတွင်တရားစင်ကြော်တန်ရာရခဲ့တာမှာအများစုကရဲတွေဖြစ်ကြပါတယ်။အဲ့ဒီရဲတွေကတနက်ကိုမိုးပေါ်ထောင်ပြစ်ဆန္ဒပြသူတွေကိုဒုတ်တွေနဲ့ရိုက်ခဲ့ကြရလဲဖြစ်ပါတယ်ရှင်။
အင်္ဂါနေ့ညပိုင်းထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကီထိုင်းနဲ့မတ်အီတန်စင်တို့ကြီးညာပေးခဲ့ကြတာပါရှင်။အခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့အရင်ဆုံးနိုင်ငံတော်သမ္မတကအကျဉ်းသား1000နီးပါးလွှင့်ခြင်းခွင့်ပေးလိုက်တဲ့အပေါ်မှာတုံ့ပြန်မှုတချို့ကိုပြောပြသွားမှာပါ။ဒီကနေ့ကြာရောက်တဲ့မြန်မာနှစ်တကူအထိမ်းအမှတ်ဖြစ်တဲ့နိုင်ငံတော်သမ္မတကနိုင်ငံရေးအကျဉ်းသားတချို့အပါအဝင်အကျဉ်းသား8542ယောက်ကိုလွှင့်ငင်းခွင့်ပြုလိုက်တယ်လို့လွှင့်ငင်းခွင့်ပြုရမှာလဲအရင်ကပြဋ္ဌာန်းထားတဲ့ကန့်သတ်ချက်တွေကိုပယ်ဖျက်ပေးလိုက်ပါတယ်။သမ္မတရဲ့အမိန့်ထုတ်ပြန်ချက်အပေါ်နိုင်ငံရေးအကျဉ်းသားအခွင့်အရေးလှုပ်ရှားသူတွေကကြိုးဆိုလိုက်ကြပေမဲ့ကြံနိုင်ငံရေးအကျဉ်းသားတွေနိုင်ငံရေးဆိုင်ရာအမှုတွေနဲ့ရင်ဆိုင်နေရသူတွေအတွက်ပါဆက်လက်စဉ်းစားပေးဖို့လဲတိုက်တွန်းနေကြပါတယ်။အပြည့်စုံကိုတော့ VOE မြန်မာပိုင်းသတင်းတောက်ကိုမိုးစောကပြောပြပါမယ်ရှင်။
ဟုတ်ကဲ့မြန်မာတက်ကလေ1380ပြည့်နှစ်တကူနေ့မှာနိုင်ငံတော်သမ္မတဦးဝင်းမြင့်ကအရင်နိုင်ငံရေးအကျဉ်းသားတွေနဲ့ပတ်သက်တဲ့စည်းကမ်းချက်ကိုပယ်ဖျက်တဲ့အမိန့်တစ်ခုနဲ့နိုင်ငံသားနဲ့နိုင်ငံခြားသားအကျဉ်းသားတွေကိုလွတ်ငင်းခွင့်ပြုတဲ့အမိန့်နှစ်ခုစုစုပေါင်းအမိန့်၃ခုကိုထုတ်ပြန်ကြေညာခဲ့ပါတယ်ပထမဆုံးအမိန့်ဖြစ်တဲ့အမိန့်အမှတ်16မြင်းဆောင်2018အရအရင်ကနိုင်ငံရေးအကျဉ်းသားတွေကိုလွတ်ငင်းခွင့်ပြုရမှာထောင်ကျွေးချံအဖြစ်သတ်မှတ်ခဲ့တဲ့စည်းကမ်းချက်ကိုပယ်ဖျက်ကြောင်းအမိန့်ကိုအခုလိုကြေညာခဲ့ပါတယ်
နိုင်ငံရေးနှင့်ဆက်လင်းသည့်ပြည်မှုများတွင်ရှာသွေးကျင့်ထုံးဥပဒေပုံမှ401ပုံမှကွဲ1အရသတ်မှတ်ခဲ့သည့်စည်းကမ်းချက်များကိုပယ်ဖျက်သည့်အမိန့်နိုင်ငံရေးနှင့်ဆက်လင်းသည့်ပြည်မှုဖြင့်ပြည်ထောင်ကြားခံခဲ့ရသူများကိုရှာသွေးကျင့်ထုံးဥပဒေပုံမှ401ပုံမှကွဲ1အရလူငယ်တက်တာခွင့်အမိန့်များထုတ်ပြန်၍စည်းကမ်းချက်ဖြင့်လူငယ်တက်တာခွင့်ပြုခဲ့ရတွင်ရင်းတို့၏လူမှုအခွင့်အရေးကိုငဲ့ညာသောအပြင်အဆိုပါအမိန့်များပါသတ်မှတ်ထားခဲ့တဲ့စည်းကမ်းချက်များကိုဤအမိန့်ထုတ်ပြန်သည့်နေမှဆ၍ပယ်ဖျက်လိုက်သည်ပုံဝင်းမြင့်နိုင်ငံတော်သမ္မတ
ဒီလိုပယ်ဖျက်လိုက်တဲ့အပေါ်နိုင်ငံရေးအကျဉ်းသားများကုညီဆောင်ရှောက်ရေးအသင်း AAPP ကကြိုဆိုကြောင်းအဖွဲ့ရဲ့တွဲပက်အတွင်းရေးမှူးဦးဘိုကြည်ကအခုလိုပြောပါတဲ့
ကျွန်တော်တို့အနေနဲ့ကြိုဆိုပါပဲနိုင်ငံရေးအကျဉ်းသားဟောင်းနေတဲ့ကျင်းတမောမောနဲ့ဖြစ်ပြီးတဲ့ဆွေးနွေးမှုတွေကိုဖြေကျော့ပေးတဲ့ဒီပြည်မှုကြေညာပေးဖို့ပယ်ဖျက်လိုက်တဲ့အတွက်လည်းဒီပုံမှာနိုင်ငံရေးအကျဉ်းသားဟောင်းနေကိုကျွန်တော်တို့ကကျေးဇူးတင်ရှိပါတယ်ဒီနော်ကဒီနိုင်ငံရေးပြည်မှုနဲ့ထောင်ပြတာလေဥပမာကုမင်းကုန်နိုင်လို့ဆိုရင်ဒါပြည်မှုပြည်ကျန်တဲ့အများကြီးရှိတယ်။နိုင်ငံရေးပြည်မှုတွေနဲ့ပတ်သက်ပြီးထောင်ပြထားခဲ့တဲ့သူတွေရဲ့ပြည်မှုပြည်ကျန်တဲ့အကောင်ပတ်သက်ပြီးလိုက်တာပါ။ဒါကရုပ်အခြေအနေတွေပတ်သက်ဆိုင်ပါဦး
။ဆက်လက်ပြီးတော့လည်းနိုင်ငံရေးအကျဉ်းသားဟောင်းတွေတွေ့ကြုံနေရတဲ့အခက်အခဲတွေအတွေ့လည်းအခုလိုမြစ်တာရခံပါတဲ
့။ဒီနိုင်ငံရေးအကျဉ်းသားတွေမှာသူတို့ရဲ့အတမိုးဝန်ကြောင်းဆိုင်ရှင်တွေပြန်ပြသေးတယ်လို့ကျွန်တော်တို့ကြားသိနေရရှိတယ်။အချို့မှတ်ပုံကင်းတွေထုတ်ရမှာအခက်အခဲလေးတွေရှိနေတယ်လို့လည်းကျွန်တော်တို့ကြားသိနေရရှိတယ်။ကံမူလေးတွေကိုလည်းဖြေပြောက်ပေးဖို့အတွက်ကျွန်တော်တို့မြစ်တရက်ကံပါရယ
်အမိန့်အမှတ်16မြင်းဆောင်2018မှာတော့နိုင်ငံသားအကျဉ်းသား8490ကိုလွန်ကျင်းခွင့်ပေးကြောင်းကြေညာခဲ့တယ်လို့အမိန့်အမှတ်18မြင်းဆောင်2018အနေနဲ့ကတော့နိုင်ငံခြားသားအကျဉ်းသားအကျဉ်းသူ52ဦးကိုစီကံသတ်မှတ်ချက်မထားဘဲလွန်ကျင်းခွင့်ပေးပြီးပြည်နေတံပေးလိုက်ကြောင်းထုတ်ပြန်ပါတယ် နိုင်ငံသားအကျဉ်းသားတွေလွှတ်ပေးရမှာနိုင်ငံရေးအကျဉ်းသား36ဦးပါဝင်ပြီးကြံရှိနိုင်ငံရေးအကျဉ်းသားတွေနဲ့နိုင်ငံရေးနဲ့ဆက်နွယ်တဲ့အမှုတွေရင်ဆိုင်နေရသူတွေအတွက်ပါဆက်လက်စဉ်းစားစေလိုကြောင်းလည်းဥပိုလ်ကြီးကအခုလိုပြောပါတယ
်။ဒီနိုင်ငံရေးအကျဉ်းသားတွေထဲမှာလည်းကျွန်တော်တို့စည်င်းရသက်မှတ်ရတဲ့ဒီတဲက36ယောက်ပါတယ်ဆိုအများစုပါတယ်လို့ပြောလို့ရပါတယ်။ဒါပေမဲ့လက်ရှိထောင်ထဲမှာအချင်းချင်နေပြီးတော့18ယောက်ကျန်နေတယ်။နောက်ထောင်ထဲကနေပြီးအမှုရင်ဆိုင်နေတဲ့သူ84ယောက်ဆောင်ပြန်နေပြီးတော့အမှုရင်ဆိုင်နေတဲ့သူ320လောက်ကျန်နေတယ်။ဒီလူတွေတော့လည်းဟိုနိုင်ငံတော်အစိုးရအနေနဲ့ဆက်ပြီးတော့စဉ်းစားပေးတယ်လို့ကျွန်တော်တို့တင်ပြနေပါတယ်။
ဒီကနေ့လွတ်မြောက်လာသူတွေထဲမှာတည်ထောင်ကြခံထားရတဲ့ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS ကတပ်မဟာမှုစက်ခွန်ကျော်ခေါ်ဦးတန်ကြောင်အပါအဝင်2ဦးနဲ့နိုင်ငံတော်လျှို့ဝှက်ချက်ပေါက်ကြားမှုနဲ့တည်ထောင်ပေးခံရတဲ့ဗိုလ်မှူးဝင်းနိုင်ကျော်တို့ပါဝင်ကြောင်းကနဦးသတင်းရရှိထားပါတဲ့2016ခုနှစ်ဧပြီလ10ရက်နေ့ကတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ရုံးရဲ့ကြီးညာချက်အရနိုင်ငံရေးအကျဉ်းသားနိုင်ငံရေးတက်ကြွလှုပ်ရှားသူနဲ့နိုင်ငံရေးနဲ့ဆက်နွယ်ပြီးအမှုရင်ဆိုင်နေရသူ199ဦးကိုအမှုရုပ်သိမ်းပြီးလွှတ်ပေးခဲ့ဘူးသလိုအကျဉ်းထောင်အသီးသီးကအကျဉ်းသား2188ဦးကိုလွှတ်ပေးခဲ့ပါတဲ့2018ခုနှစ်ဧပြီလ12ရက်နေ့ကတော့အကျဉ်းသားစုစုပေါင်း2283ဦးကိုလွှတ်ပေးခဲ့ရမှာနိုင်ငံရေးအကျဉ်းသားမပါတဲ့လောက်နည်းနည်းရှိခဲ့ကြောင်းဝေဖန်တာတွေရှိခဲ့ဘူးပါတဲ့
ကိုမိုးစောပါရှင်မြမရောရနှစ်တစ်ခုနှစ်အဖြစ်နိုင်ငံတော်သမ္မတဦးဝင်းမြင့်ဒီကနေ့မိန့်ခွန်းပြောကြားရမှာဝန်ထမ်းလစာ20ရာခိုင်နှုန်းအထိတိုးမြှင့်ဖို့အပါအဝင်နိုင်ငံရေးစီးပွားရေးလူမှုရေးအစိုးရရဲ့မူဝါဒတွေနဲ့မျှော်မှန်းချက်တွေကိုလည်းထည့်သွင်းပြောကြားသွားပါတယ်။အစိုးရရဲ့ရည်မှန်းချက်တွေကိုအကောင့်ထည့်ဖော်မဲ့အစီအစဉ်တွေနဲ့ပတ်သက်လို့မကြသေးခင်ကမှသမ္မတအဖြစ်တာဝန်ယူခဲ့တဲ့ဦးဝင်းမြင့်ရဲ့နှစ်တစ်ခုမိန့်ခွန်းပေါ်အခက်ခတ်တွေရဲ့အမြင်ကိုကိုအောင်လွင်ဦးကပြောပြပေးပါမယ်ရှင်။
သမရဖြစ်စတင်တာဝန်ယူဖို့ပြီးခဲ့တဲ့လကုန်မှာကျန်းသစ္စာချင်းစုစင်ကပြောကြားထားတဲ့အစိုးရရဲ့ရည်မှန်းချက်တွေကိုအကောင့်ထည့်ဖော်မဲ့အစီအစဉ်လေးဖြစ်နှစ်သက်ကူမင်းကမှနိုင်ငံတော်သမရဝင်းမြင့်ကပြောကြားထားခဲ့တာ
ပါအလို့သမားတူရဲ့တနေ့အတွက်အနည်းဆုံးအခါချင်းငွေ4800ကျပ်နှုန်းနဲ့လိုင်လုံးကြီးတွေဖြစ်စီရန်အမှုတန်းလစာများအားလုံးကို20ရာခိုင်နှုန်းတိုးမြှင့်ပေးပြီးအရာတန်းလစာများကို10ရာခိုင်နှုန်းတိုးမြှင့်ပေးနိုင်ရန်ပြည်တော်စုအစိုးရအဖွဲ့အစည်းနဲ့စီစဉ်တွက်ချက်ပြီးဖြစ်ပါတယ
်အများပြည်သူနဲ့ဝန်ထမ်းတွေအလုပ်သမားလေသမားတွေရဲ့လူနေမှုဘဝတွေတိုးတက်လာစေရေးတရားဥပဒေစိုးမိုးရေးအစိုးရဌာနတွေနဲ့အုပ်ချုပ်မှုဘက်မှပြုပြင်ပြောင်းလဲရေးလူ့ခွင့်ရေးကိစ္စတွေကိုမြင့်တင်ရေးစတဲ့ကဏ္ဍပေါင်းစုံမှာဆောင်ရွက်ဖို့ရည်ရွယ်ထားတာတွေကိုလည်းနိုင်ငံတော်သမ္မတကမိန့်ခွန်းမှာအလေးပေးပြောသွားပါတယ်မြန်မာရေးသုံးသပ်သူဒေါက်တာရံမျိုးသိန်းကတော့သမ္မတရဲ့မိန့်ခွန်းဟာမြန်မာနိုင်ငံရဲ့လိုအပ်ချက်တွေကိုထင်ရနေတယ်လို့မြင်ပါတယ
်ဒီနေ့ကျွန်တော်တို့ဒီနိုင်ငံတော်သမ္မတဦးဝင်းမြင့်ရဲ့မိန့်ခွန်းဟာဒီလိုရတုံးတရမယ်ဆိုရင်တော့လာမဲ့၃နှစ်ပေါ့လေအစိုးရလက်ကျန်တက်တန်းမှာဟိုပြုပြင်ကြောင်းလဲရေးတွေကိုအားကောင်းမောင်းတာဆောင်ရွက်မယ်ဆိုတဲ့ကတိကဝတ်တွေတော်တော်များများပါတာကိုလည်းတွေ့ရပါတယ်။နောက်ပြီးတော့ကျွန်တော်တို့ပြည်သူလူထုအများစုပေါ့လေဟောထမ်းပို့ထားရတဲ့ဒီစီးပွားရေးနဲ့ဟောဝင်ငွေအခွင့်အလမ်းအလုပ်တိုင်းခွင့်လမ်းအဲ့ဒါတွေနဲ့ဆက်ဆက်တဲ့ဒီဂရီကိုတွေကိုလည်းဖော်ပြထားတာတွေ့ရပါတယ်။နောက်ပြီးတော့အစိုးရတွင်ပြည်ပြင်ကြောင်းလဲရေးနောက်ပြီးတော့အားကြီးလိုက်စားမှုတိုက်ဖြတ်ရေးတာရင်းနဲ့ပတ်သက်ပြီးတော့လည်းတော်တော်လေးကိုဟိုပြောထားဆိုထားတာတွေတွေ့ရတဲ့အခါကျတော့ဟိုအားရစရာကောင်းတဲ့မိန်ကုံးတစ်ခုလို့တော့ပြောလို့ရပါတယ်။
သမ္မတဦးဝင်းမြင့်မိန့်ခွန်းမှာတော့ပညာရေးတိုးတက်ဖို့၊မွေးစေဝါတိုက်ဖြစ်ဖို့၊လူခွင့်ရေးချုပ်ဖောက်မှုတွေကိုတားဆီးဖို့ရည်မှန်းချက်တွေကိုလည်းထပ်သွင်းပြောဆိုသွားတာပါ။မြန်မာနိုင်ငံမှာအခြေစိုက်လှုပ်ရှားနေတဲ့ညီမချင်းမြန်မာအဖွဲ့ရဲ့ဒါရိုက်တာဦးအောင်မျိုးမင်းကတော့လူခွင့်ရေးအခြေအနေတွေတိုးတက်အောင်ရည်မှန်းထားတဲ့သမ္မတရဲ့မိန့်ခွန်းပေါ်ကြိုဆိုခဲ့တာ
ပါ။အထူးခြားချက်ကတော့ကျွန်တော်တို့အရက်ဖက်လူမှုအဖွဲ့အစည်းနဲ့ပူးပေါင်းလုပ်မယ်ဆိုတာကိုသူဒီသမ္မတမိန့်ခွန်းထဲမှာမပြောထားဘူးဗျ။အခုတော့ထည့်ပြီးတော့ပြောတဲ့ခြားကျွန်တော်ဒါအားကောင်းတယ်လို့ပြောလို့ရတယ်။ဘာကြောင့်လဲဆိုတော့ဟိုလူခွေကိစ္စလုပ်မယ်ဆိုရင်ရက်ဖက်လူမှုဖွဲ့စည်းတွေရဲ့အင်အားတွေပူပါဆောင်ရွက်မှုတွေကိုမလုပ်လို့မရပါဘူး။အဲဒါကြောင့်မို့လှုပ်ဆောင်တဲ့အတွက်ဒါကိုပထမဆုံးကောင်းတယ်။နောက်တစ်ခုကတော့ကျွန်တော်တို့ဒီမိကုံးပြောကြတဲ့အချိန်မှာပုံမို့ပြီးတော့တီးကြတဲ့ဟိုအကြောင်းအရာပေါ့နော်။ဒီပူပေါင်းလှုပ်ဆောင်မယ်ဆိုရဲ့ဒီဒီမြန်မာနိုင်ငံလူခွေကော်မရှင်နဲ့သူတွေ့ဆုံပြီးတော့မှမြန်မာနိုင်ငံလူ့ခွင့်ကော်မရှင်ရဲ့လုံပိုင်ခွင့်ကိုနောက်တစ်ခါလှုပ်ဆောင်မှုကိုပုံမူပြီးတော့သူတွန်းအားပေးမဲ့သဘောမျိုးရှိတာတွေ့ရတယ်
။ဒါပေမဲ့သမရဦးဝင်းမြင့်ရဲ့မိန့်ခွန်းမှာမြန်မာနိုင်ငံအတွက်အထူးကစိန်ခေါ်ချက်တချို့နဲ့ပတ်သက်လို့ထပ်သွင်းပြောဆိုသွားတာမျိုးမရှိခဲ့ဘူးလို့လည်းဒေါက်တာရေမျိုးသိန်းကထောက်ပြခဲ့တာပါ။အ
ဲတစ်ဖက်မှာလည်းပဲကြည့်မယ်ဆိုရင်ပေါ့လေ။လက်ရှိ
ကျွန်တော်တို့နိုင်ငံရဲ့ဒီမိုကရေစီအပြောင်းလဲမှာအဓိကစိန်ခေါ်မှုကြီးတွေလို့ပြောလို့ရတဲ့ကျွန်တော်တို့ပြည်တွင်းညံ့ရင်းနဲ့ပတ်သက်တဲ့အခြေအနေသုံးသပ်ချက်တွေညှို့လင့်ချက်တွေနောက်ပြီးတော့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်တဲ့အလားအလာတွေဒါတွေကိုတော့မိန်ကုန်းထဲမှာလုံးလုံးမတွေ့ရဘူးဖြစ်နေပါတယ်ဒါကတော့ဟိုစိုးရိမ်စရာအနေအထားတစ်ခုလို့ကျွန်တော်ကသုံးသပ်ပါတယ်
သမရဝင်းမြင့်ရဲ့မင်းကုန်းထဲမှာတော့အစိုးရဘိုးချုပ်ကဲမှုကိုဖြေလျှော့ဖို့ပြည်သူပန္နာအလေးလွတ်မရှိအောင်ထိန်းသိမ်းဖို့စတဲ့အုပ်ချုပ်ရေးပိုင်းဆိုင်ရာပြည်ရင်ပြောင်းလဲရေးတွေဆောင်ရွက်သွားဖို့လည်းကတိပြုပြောဆိုခဲ့တာဖြစ်ပါတယ်ခင်ဗျာ
ကိုအောင်လွင်ဦးပြပြသွားတာပါရှင်ကုလသမဂ္ဂလုံခြုံရေးကောင်စီမှတနင်္လာနေ့တုန်းကဆွေးနွေးတဲ့ပြည်ပခအတွင်းလိမ့်ပိုင်းဆိုင်ရာအကြံဖက်မှုဆိုတဲ့ဆွေးနွေးပွဲမှာမြန်မာနိုင်ငံရခိုင်ပြည်နယ်အတွင်းလူနေစုရိုဟင်ဂျာအမျိုးသမီးတွေအပေါ်မြန်မာလုံခြုံရေးတပ်ဖွဲ့တွေကလိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေလုပ်ခဲ့တယ်ဆိုတော့ဆွဆွဲချက်တွေဟာခိုင်မာတဲ့အထောက်အထားမရှိဘူးလို့မြန်မာဘက်ကတုံ့ပြန်ပါတယ်ဒီစည်းဝေးကိုတင်သွင်းတဲ့ကုလအတွင်းရေးမှူးချုပ်ရဲ့အစီရင်ခံစာပါလိမ်အကြမ်းဖက်မှုတွေကျူးလွန်တဲ့စီရင်တဲ့မြန်မာတပ်မတော်ကိုထည့်သွင်းလိုက်တဲ့အပေါ်မှာလည်းလက်ခံနိုင်စရာမရှိဘူးလို့ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းတမတ်ကြီးဦးဟောက်တို့ဆွမ်းကဗီဒီယိုကိုပြောပါတယ်ကုလဆိုင်ရာမြန်မာတမတ်ကြီးကိုဒီစည်းဝေးနဲ့ပတ်သက်ပြီးကိုသားညိုကဆက်သွယ်မြန်ထားပါရရှင်
ဟိုမြန်မာနိုင်ငံမှာယဉ်ကျေးမှုအရာရောဥပဒေစည်းကမ်းအရာရောဒီဟိုဒီလိမ်ပိုင်းဆိုင်ရာပြစ်မှုတွေဆိုတာမရင်းကျင့်လေတော့ဘာလို့ဆိုရဲဟာလေအင်မတန်မှပဲအာဒုမူရေးရလေကျွန်တော်ဘာသာရေးရရောဟိုယဉ်ကျေးမှုရလုံးဝလက်မခံနိုင်တဲ့ဟာမတက်မလို့ဆိုလို့ရှင်လေသူတို့မှဟို1952ခုနှစ်ဟိုတက်မလို့ဥပဒေရှိတယ်လို့တခြားကျွန်တော်ဥပဒေတွေအများကြီးရှိတယ်တန်တန်းကြောင်းတွေမှာဆိုလို့ရှင်လေလူခွင့်ဥပဒေတွေနောက်ပြီးတော့လိမ်ပိုင်းဆိုင်ရာကိစ္စတွေနဲ့ပတ်သက်ပြီးတော့ရှောင်ရမယ့်ဟာတွေလည်းအများကြီးရှိတယ်။နောက်ညွှန်ကြားချက်တွေလည်းကျွန်တော်တိကျရလောက်ထားတာ။နောက်ဒီလိုကျူးလွန်နေဆိုရင်ကျွန်တော်ပြစ်ဒဏ်တွေကျွန်တော်တို့ကပေးထားတာ။ဒါရကတွေအများကြီးဒီခိုင်ကိစ္စနဲ့ပတ်သက်ပြီးဆွဆွဲတဲ့ဟာတွေကတော့ကျွန်တော်အစရလည်းပြောတယ်ကျွန်တော်ဒါသက်သေထောက်ထားရှိရင်ပြောကျွန်တော်အရေးယူမယ်။ပြောတဲ့အပြင်ကိုဒီဆွဆွဲတာနဲ့ပတ်သက်ပြီးတော့လည်းပဲတိကျကိုကျွန်တော်ကစုံစမ်းစစ်ဆေးဖို့ဆိုကျွန်တော်လူတွေလွတ်သေးတယ်။သွားပြီးတော့အင်တာဗျူးလုပ်မယ်ဆိုတော့လုတ်ခွင့်မပေးဘူးသူတို့ကိုယ်တိုင်ကလုတ်ခွင့်မပေးဘူး
လုတ်ခွင့်မပေးဘူးဆိုတာကဘယ်ဘက်ကလဲခင်ဗျာဘင်္ဂလားဒေ့ရှ်ဘက်ကလား
ဘင်္ဂလားဒေ့ရှ်ဆိုတော့ဟိုဘက်ကောဗျာကောင်းဆယ်တော်ကကျွန်တော်လွတ်တယ်ကျွန်တော်တို့ကဖွဲ့ဟိုစုံစမ်းစစ်ဆေးဖွဲ့တယ်ဗျာကျွန်တော်လွတ်ခဲ့တယ်လူကိုတွေးခွင့်မပေးဘူးမှန်တယ်ဆိုရင်သူတို့ဟာလာကျွန်တော်တာဝန်ယူပြီးတော့သူတို့ရဲ့လုံခြုံရေးအတွက်တာဝန်ယူပြီးတော့ကျွန်တော်ကဥပဒေကြောင်းရတရားစွဲတာတွေဗျာကျွန်တော်လုတ်ခွင့်ပေးမယ်ပြီးရင်သူတို့ရဲ့လုံခြုံရေးအတွက်ကျွန်တော်တာဝန်ယူတယ်သူတို့ဟာလာပြန်ကျင်တယ်ဆိုရင်ပြန်ပို့ပေးမယ်အဲ့တော့ဥပဒေရကျွန်တော်တို့ကတရားဆွဲဆိုတော့တရားလုပ်ပေးမယ်လို့ကျွန်တော်ကပြောပြီးသား
အဲ့တော့မနေ့ကဆွေးနွေးရတဲ့အထက်မှာတာမကြီးဒီ NGO အဖွဲ့ကိုစားပြုပြီးတော့ဒီ Miss Razia တင်တယ်သူကဆွေးနွေးတဲ့အထက်မှာဒီသူဒီဒုက္ခသည်စခန်းလေးကိုသွားတယ်မင်းကလေးငယ်လေးနဲ့တွေ့တယ်အင်တာဗျူးလုပ်တယ်ဒီသူသူပြောတဲ့အချက်လက်တွေနဲ့ပတ်သက်လို့ကောဘယ်လောက်ထိတာမကြီးတို့ထည့်သွင်းစဉ်းစားနိုင်လဲ
ဟိုဒီကတော့ဇက်တိုင်လည်းရတဲ့ကိစ္စတွေပဲကျွန်တော်အမှန်မှန်ကျွန်တော်တို့ကြည့်မယ်ဆိုတဲ့အခါကျွန်တော်တို့စုံစမ်းမယ်ကျွန်တော်တို့မင်းမြတ်မယ်ဆိုတဲ့အခါကျခုမပြူဆိုတော့တစ်ဖက်သက်ဖြစ်နေတာပေါ့သူတို့ပြောတဲ့ independence ဆိုတော့ဘလောက် independent လဲဒါကျွန်တော်တို့လည်းပြန်ကျွန်တော်တို့ကပြန်မြင်ပြီးကုန်ထုတ်လို့ရတယ်ပိုင်းပေါ့နော
်တစ်ဖက်ကစဉ်းစားမှဆိုရင်ဂျားလိုအဖွဲ့အစည်းဖြစ်တဲ့ကုလသမဂ္ဂကနေပြီးတော့စုံစမ်းစစ်ဆေးရေးလုပ်မယ်ဆိုရင်ရော
ကုလသမဂ္ဂကနေပြီးတော့စုံစမ်းစစ်ဆေးရဲဆိုတော့ကုလသမဂ္ဂကလည်းဘူရင်နဲ့ဖွဲ့စည်းမှာလဲနောက်ပြီးတော့အခုစုစည်းထားတဲ့ဟာတွေပုံမှန်မူတည်ပြီးတော့သူတို့ကဘလို့ရည်ရွယ်ချက်မျိုးနဲ့ဘလို့ဘလောက်ဟောလာတမတမကြကြနဲ့လုပ်နိုင်မယ်ဆိုတာလဲကျွန်တော်မိကုန်းနေရာအများကြီးရှိနေတာဟုတ
်မနေ့ကသူတို့ဆွေးနွေးသွားတဲ့အထက်မှာဒီရခိုင်ဒေသတွေမကပါဘူးရှမ်းကင်းကချင်ဒေသကအခြေအနေတွေပါသူတို့ကပြောသွားတဲ့အခါကျတော့တစ်ဆက်သေးပဲသူ ICC ကိစ္စတွေပါပြောသွားတယ်အဲ့တော့ဒီအလားအလာတွေကတစ်ဖက်မှာကလည်းကုလသမဂ္ဂလုံခြုံကောင်စီကအမျိုးသမီးများအပေါ်ကြံဖတ်မှုဆိုင်ရာဆုံးဖြတ်ချက်တွေပါရှိထားတော့ပို့ပြီးတော့မြန်မာနိုင်ငံအတွက်ဖိအားတွေတိုးလာမဲ့သဘောရှိပါလားခင်ဗျာ
ဒီကွာတော့သူတို့ဟိုပါပေါ့နော်စီးဝါးရိုက်ထဲသူတို့လုံနေတာပေါ့လေဟိုကျွန်တော်ဒီဟာလေးကွက်ကွက်တစ်ခုတည်းတော့ကြီးလို့မရဘူးလို့ကျွန်တော်မြင်တယ်လေအခုကျွန်တော်ဒီမိုကရေစီပြည်သူဆွေးရတက်ပြီးတော့နှစ်နှစ်ပေါ့ဗျာအဲ့နှစ်နှစ်အတွင်းမှာဘလောက်ခက်ခဲတွေပဲပေါင်းစုံနေဘလောက်ရှိတယ်ဆိုတာလေဟာလာကိုတန်းညို့လို့သိတဲ့အတိုင်းပဲလေဒီနေရာမှာသူတို့ပြင်တော့ဒီရခိုင်ကိစ္စအကြောင်းဖြစ်ပေါ်လာတဲ့နောက်ဆက်တွဲအကျိုးတရားတွေနဲ့ကျွန်တော်တို့အခုဖိအားတွေကတော့ကိစ္စလေးတစ်ခုကိုကျွန်တော်တို့ isolation အနေနဲ့ကြည့်လို့မရဘူးလို့ကျွန်တော်အဲ့လိုမြင်တယ
်။
အခုလုံးပေါ်မှာကျွန်တော်တို့ကစဉ်းစားစရာတွေအများကြီးရှိတာပေါ့နော
်။ကုလသမဂ္ဂအတွင်းမှုချုပ်ရဲ့အစီအစဉ်စာပါမြန်မာနိုင်ငံနဲ့ပတ်သက်လို့ဖော်ပြချက်ပေါ့ဘလောက်ထိဘလောက်တိုင်းတာထိတမန်ကြီးလို့လက်ခံလို့ရလဲ
။တက်မတော်ကိုဟာလာကျွန်တော်တို့ဒီ NX ထဲမှာထည့်ထားတယ်ပေါ့ဒီလိမ်မှုကိစ္စပေါ့နော်ဟိုကျူးလွန်တဲ့ဟိုကျူးလွန်တယ်လို့ယူဆရတယ်တန်တရားရှိတယ်ဟိုစည်းရင်းထဲမှာထည့်တာအမှန်တော့တိကျပြောရတယ်အဲ့လိုပါပဲ။ဟိုတရိုက်ဆွဆွဲတာပေါ့ဒီလိုတို့ရဲ့ရရှိတဲ့သတင်းရအဲ့ထက်မှထည့်ထားတဲ့သဘောဒီကိစ္စကိုလည်းမခံနိုင်ဘူးဘာဖြစ်လို့လဲဆိုတော့ ဒီမတိုင်ရင်ကပြီးကြတဲ့ကျွန်တော်တို့ဒီသမားလာမှာဟိုအတွင်းမှုချုပ်ရဲ့ပြပကတင်ဟိုလေလင်းချမ်းဖက်မှုဆိုင်ရာသူ့ကိုယ်ကလေးပေါ့နော်ဟိုမစ်ဟိုပရမီလာပက်တန်ညီမနိုင်ငံလာတယ်ကျွန်တော်ရဖိတ်ခေါ်တယ်ဒီကိစ္စတွေမဖြစ်အောင်ပညာပေးလုပ်ငန်းတွေကျွန်တော်သင်တန်းတွေဘယ်လိုလုပ်မယ်စာကွက်တားဆီးရေးဘယ်လိုလုပ်ကြမယ်ဘယ်လိုပူးပေါင်းဆောင်မယ်ဆိုတာကျွန်တော်တို့ကဟိုဆွေ ဒီအခု report ထဲမှာဒီကိစ္စကိုတို့ ဒီ category ထဲမှာပေါ့နော် annex ထည့်လိုက်တာတော့ကျွန်တော်တို့ကလုံးဝလက်မခံဘူးဘာလို့လဲဆိုတော့ဒီဥစ္စာကလည်းတို့အခုအပြင်းမကနေပြီးတော့ဆွဆွဲတစ်ဖက်ဆွဆွဲပြောဆိုနေတဲ့ဟာတွေအခြေကျွန်တော်တို့တက်တွေထောက်ထားနဲ့ကြနိုင်တဲ့ဟာမဟုတ်ဘဲနဲ့အဲ့ဒါကိုဒီကိစ္စတွေပေါ်ခြေခံပြီးတော့ဒီလိုအပြင်းအရေးသားနေတဲ့ဟာတွေအချက်လက်တွေဒါတွေကိုပဲခြေခံပြီးတော့ထည့်လိုက်တာပုံမှာတော့ကျွန်တော်တို့လုံးဝလက်မခံနိုင်ဘူးဆိုတ
Sakai Tai Homely Munet during at the Jamanda de Kuma, Long Jong Ye Tawin Jack Yetta Poin in a Lungan Uzagam Yagani, Pikamu Pipi, Lungan Uti Song Togavare, the Song Get Jango Ye Tanaga Deep Ube Met, Pissing at the Zegurama Pion and Dede at Jow, Homely Munet Yetta Poyonga Vigo Piovare, Satu Songs and Tare, Tai Chase I view it in doubt, Mai Imaga Piopiama Vashin.
Sakai Tai Homely Munet, Shippie Mute the Jamanda Ma, Nisantia Nega. ສຸບເບີຈင်ປານີ້ຊິລຸງຍົງຍີ້ຢູ່ຖ້າແດ່ຊື່ປີ້ຍມຍຸດຕິດຈີ້ຫວາຍແນ່ຊື່ຫມໍກະນີ້ຕຈັນປຽນລະແດ່ລຸງແນ່ນະອູເຊຊູສະກາມຍາຍາກະນີ້ຕິດຕະນາສາຊິດເຂດາຜິດຈອງທີຕາກັນນີ້ກະປ່ຽວຈະວ່າແດ່ດີນ້ອງມາເລີຍອັດແຕ່
阿库是你谁干的嘛？伢的嘛，东门的，比如东门的铁路嘛，嘛这里我把它开的，开的你看，伢的嘛，小路是你家的嘛，伢的嘛，就便宜吧，来，就那些你，河南的嘛，伢的，就那些你河南的嘛，伢，咱们路线便宜吧，来，你来呀嘛，没物价，伢的，伢的，就是啥嘛，伢的嘛，伢的，伢的，伢的，伢的，伢的，伢的，伢的，伢的，伢的，伢的，伢的，伢的，伢的，伢的，伢的，伢的，伢的，伢的，伢的，伢的，伢的，伢的，伢的，伢的，伢的，伢的，伢的，伢的，伢的，伢的，伢的，伢的，伢的，伢的，伢的，伢的，伢的，伢的，伢的，伢的，伢的，伢的，伢的，伢的，伢的，伢的，伢的，伢的，伢的，伢的，伢的，伢的，伢的，伢的 ူဖြစ်ခဲ့တာကကျွန်တော်တို့အဲရှူပြင်းမျိုးတွေပါသူကတကြံမန်းတက်ပါလေ
ဟုတ်ကဲ့ဒ
ီနေ့နှစ်ဆန်းတည်းရနေ့တကြံမန်းတက်ကရှိသေးရဟုတ်ဒီချိန်မှာကလေးတွေကမော်ဝါရှင်မော်ကနေတန်းလာတာညီကိုနှစ်ယောက်ညီကိုနှစ်ယောက်ဆက်လာချိန်မှာမန်းတက်မှာတော့သူမူရင်းနဲ့တော့လူငယ်တဘာကမူရင်းနဲ့နည်းနည်းဆဲဆုံပြီးတဲ့ပုံစံမျိုးဖြစ်သွားတယ်မှာပေါ့
ဟုတ်ကဲ့မှာ
ဆဲလို့ဆိုတော့နောက်ကနေလိုက်ပြီးရောတဲ့မှတနေ့နဲ့လိုက်ချစ်တာတဲ့ကုမ္ပဏီပါလို့ရှေ့မှာရောက်မှာဟိုတနေ့ဝယ်ခင်းသေးပါနေရပေါ့အဲ့မှာဖြစ်သွားတာအဲ့ချိန်မှာဖြစ်သွားတော့တခါတည်းပွင့်ခြင်းမိတူတာပေးဆုံးတာချိန်မှာဒီသူရဲ့ပြင်ဆင်ရတော့ဒီမှုကိုချက်ချင်းဟိုမသိသေးခြင်းနဲ့ဒါမှမဟုတ်ကျွန်တော်ကရုံရုံဖြစ်သွားတော့အကုန်သိပ
ါပြစ်ခတ်မှုဖြစ်ပွားခဲ့တာနဲ့ပတ်သက်လို့ Homeless မြို့နယ်ရဲတပ်ဖွဲ့မှုရုံးကိုဆက်သွယ်တဲ့အခါမှာတော့အခုလိုဖြေကြားပါတယ
်ဟုတ်ပါကျေး CPA ကျေးရွာပါလေအာဟို
ဆ
ိုပြစ်ခတ်မှုဖြစ်တယ်ကြားလို့ပါကျေ
းဒါရလည်းမသိဘူးဗျာ
အော်ကျမ VOE သတင်းဌာနပါဟ
ုတ်ကဲ့ဟုတ်ကဲ့အဲအဲ့ဒီနေရာပြစ်စင်နေရာကိုမြို့နယ်ရဲတပ်ဖွဲ့မှုကြားနေပါရဲ့ခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ
့ဟုတ်ကဲ့အဲ့ဒါကြောင့်မို့ပါဗျာ
ဟုတ်ကဲ့ဟုတ်ကဲ့ဟိုသေဆုံးသွားတာဟုတ်လားကျင
်အာဟုတ်တယ်ဗျဟုတ်တယ်ဗ
ျလူသေဆုံးမှုအထိဖြစ်ပွားခဲ့တဲ့ပြစ်ခတ်မှုနဲ့ပတ်သက်လို့အသေးစိတ်မပြောနိုင်သေးကြောင်းကိုလည်းဟ ோம் လင်းမြို့နယ်ရဲတပ်ဖွဲ့မှုရုံးကပြောပါရယ်ဒီကနေ့ညနေပိုင်းအထိကတော့အနာပိုင်းတွေကအခင်းဖြစ်ရာကနေအလောင်းကိုတည်ယူသွားပြီးရဲဆက်လီနဲ့ရေချောင်းကနေဆက်လက်တည်ယူဖို့စီစဉ်ခဲ့ပေမဲ့မိသားစုဝင်တွေဒေသခံတွေရောက်လာတဲ့အတွက်လက်တလောကမ်းနားမှာပဲထားရှိကြောင်းမြင့်မြင့်တွေ့သူဒေသခံများကပြောပြပါတယ်ရှင်
။မအေးအေးမှာစုံစမ်းတင်ပြခဲ့တာပါရှင်။မကြခင်ထုတ်လွှင့်ပေးမဲ့ဒုတိယနိုင်ငံဝတ်စာအစီအစဉ်မှာတော့တိုက်ရိုက်လေးလှိုင်းဆွေးနွေးခန်းအစီအစဉ်ကိုထုတ်လွှင့်ပြီးတော့မှာဖြစ်ပါတယ်။လှိုင်းဒိုမီတာ25 32နဲ့51တို့ကနေနားဆင်နိုင်ပါတယ်ရှင
်။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို5ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေနေ့မှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။2018ခုနှစ်ဧပြီလ18ရက်မြန်မာနှစ်စန်းတရက် VOA မြန်မာပိုင်းရဲ့အင်ကာနေညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ25 kilohertz9 15 53ညလိုင်းဒိုမီတာ32 kHz 11 83ညလိုင်းဒိုမီတာ52 kHz 9335အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစစ်နိုင်ပါတယ်။အခုည9နာရီခွဲကနေ10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်ထဲမှာတော့ဓာတ်ရိုက်လေးလှိုင်းဆွေးနွေးခန်းကိုမစခင်အရင်ဆုံးဥသိမ်းထိုက်ဦးစီစဉ်တင်ဆက်ပေးနေတဲ့အမေရိကန်နိုင်ငံရေးအစီအစဉ်ကိုနှာစင်ကြရအောင်ပါရှင်။
ဒီနေ့ကသမ္မတဒေါ်နယ်ထရန့်ယာရူကဖေရှားလာကိုခံခဲ့ရတဲ့ FBI ပြည်တော်စုအစိုးရစုံစမ်းရေးဘူရိုဒါရိုက်တာဟောင်း James Comey နဲ့သမ္မတအကြားအပြန်အလှန်ထိုးနှက်ဝေဖန်ပြောဆိုတာတွေဒီသတင်းပတ်ဝါရှင်တန်နိုင်ငံရေးမှာအဓိကထွက်ပေါ်လာနေပါတယ်။ Comey ကသမ္မတနဲ့သူ့အကြားပြည်ပကဖြစ်ခဲ့တဲ့အကြောင်းအရာအသေးစိတ်ပါဝင်နိုင်ငံသားရေးဝန်ကြီးအောင် Hillary Clinton ရဲ့အီးမေးလ်တွေကိုသူ့ကိုယ်ပိုင်အကောင့်ကနေပေးပို့ခဲ့တဲ့ကိစ္စ FBI ကစုံစမ်းခဲ့တာတွေနဲ့ပတ်သက်ပြီးစာအုပ်ထုတ်ဝေကနေမှဒီအကြောင်းတွေကိုလူသိချင်ကြားထုတ်ဖော်ပြောဆိုလိုက်တာဖြစ်ပါတယ် FBI ဒါရိုက်တာ James Comey ကိုဆက်စုပ်ဖွဲ့ရကောင်းတဲ့သူသတင်းပေါက်ကြားတဲ့လူလိမ့်ဆိုပြီးပုဂ္ဂိုလ်ရေးရထုတ်တဲ့စာရီ Twitter ကနေသမ္မတဒေါ်နယ်ထရန့်ကရေးပါတယ် FBI သမိုင်းမှာအဆိုအဝါဆုံးဒါရိုက်တာဆိုပြီးသမ္မတကထုတ်တဲ့ဝေဖန်တာပါ James Comey ကလည်း ABC ရုပ်သံတွဲဆုံမင်းပြန်ကမ်းမှာသမ္မတနဲ့ပတ်သက်ပြီးတော့အခုလိုပြောသွားခဲ့ပါတယ
် I don't know whether theCurrent President of the United States
လက်ရှိသမ္မတဟာ2013ခုနှစ်ကမော်စကိုမှာပြည်တစားတွေကိုငှားဟိုတယ်ခန်းထဲမှာမဖွဲမရလုခိုင်းပြီးထိုင်ကြည့်နေခဲ့တယ်ဆိုတဲ့ကိစ္စဟုတ်မဟုတ်တော့ကျွန်တော်မသိပါဘူ
းဒေါ်နယ်ထရန့်ရုရှားမှာပြည်တစားတွေနဲ့ပျော်ပါခဲ့တယ်ဆိုတဲ့ဆွဆွဲချက်ကို2016သမ္မတရွေးကောက်ပွဲမှာဟီလာရီကလင်တန်ရဲ့မဲဆွယ်ရေးအဖွဲ့ငွေကြေးပံ့ပိုးထားတဲ့ပြည်ထောင်စုသုတေသနမှုတယောက်လည်းဖြစ်ပြည်ထောင်စုထောက်လှမ်းရေးရာရှိအောင်တယောက်လည်းဖြစ်တဲ့သူကဆွဆွဲခဲ့တာပါရုရှားဘက်ကဒီပြည်သားတွေကိစ္စကိုမှတ်တမ်းသိမ်းထားပုံရတယ်လို့လဲဆွဆွဲခဲ့ပါတယ်ဒီတက်တဲ့ထောက်ထားမဲ့အငင်းပေါ်ပေါ်ရဆွဆွဲချက်ကသမ္မတထရန့်အပေါ်မှာတော်တော်လေးစိတ်အနှောင့်အယှက်ဖြစ်နေပုံရတယ်လို့ကော်မီရေးတဲ့ A Higher Loyalty ဆိုတဲ့စာအုပ်မှာထည့်သွင်းပေါ်ပြပါတယ်ဒီဆွဆွဲချက်ကလုံခြံဆွဆွဲချက်ဖြစ်တဲ့ဆိုတာတက်တဲ့ပြနေအောင်လုပ်ဖို့သမ္မတထရန့်ကသူ့ကိုချိန်ဖန်များစွာဖိအားပေးခဲ့တယ်လို့လဲကော်မီကရေးသားပါတယ်အိမ်ပြည်တော်ပြောရေးဆိုခွင့်ရှိသူဆာရာဟဂဘီဆန်ဒါစ်ကတော့Comey နဲ့ပတ်သက်ပြီး ABC ရုပ်သံကနေအခုလိုပြောပါတယ
် James Comey doesn't have credibility and shouldn't have been leading the FBI
James Comey ဟာယုံကြည်စိတ်ချရတဲ့သူမဟုတ်တော့သလို FBI ကိုဆက်ပြီးဦးဆောင်တဲ့သူလည်းမဟုတ်တော့ပါဘူးနောက်ဆုံးမှာတော့အချက်နှစ်ချက်နဲ့ပဲလက်ရှိသမ္မတအပေါ်လူတွေကအဆုံးဖြတ်ပေးကြမှာပါအဲ့ဒီနှစ်ချက်ကစီးပွားရေးနဲ့အမျိုးသားလုံခြုံရေးပါပဲ
2016ခုနှစ်နှစ်ကုန်ပိုင်း Hillary Clinton ရဲ့ email ကိစ္စစုံစမ်းမယ်ဆိုပြီး Comey ကကြေညာခဲ့ချိန်မှာတော့သမ္မတ Trump က James Comey ကိုချီးကျူးခဲ့ပါတယ်
It took guts for Director Comey.
Comey လို့ရက်ကရဲရင်ပြတ်သားတဲ့လူရဲ့ဆိုပြီးသမ္မတထရန့်ကပြောဆိုခဲ့တာပါ။ရှီကာဂိုမှာတိုင်ခင်နှစ်ပတ်လောက်လိုမှာပဲဒီမိုကရက်တစ်ပါတီသမ္မတလောင်းဖြစ်ရှင်ပြိုင်တဲ့ Hillary Clinton ရဲ့ email တွေကိုသူ့ကိုယ်ပိုင်ကောက်နဲ့သုံးခဲ့တဲ့ကိစ္စစုံစမ်းစစ်ဆေးမယ်ဆိုပြီး James Comey ကကြေညာခဲ့တာပါ။ဒီကြေညာချက်ထွက်လာပြီး Hillary Clinton အပေါ်မှာလူထုထောက်ခံမဲတွေအကြီးအကျယ်ကြားဆင်ခဲ့ပါလေ။ James Comey က email ကိစ္စမှာသူဆုံးမြတ်ခဲ့တာမှန်တယ်ဆိုပြီး ABC ရုပ်သံကတဆင့်ခုခံကာဝယ်ပြောဆိုပါတယ
် It had to have been that
ကျွန်တော်ညနာက Hillary ဟာသမ္မတအဖြစ်ရွေးခံပါလိမ့်မယ်တကယ်လို့ဒီ email ကိစ္စ American ပြည်သူတွေကိုဖုံးကွယ်ထားမယ်ဆိုရင်သမ္မတအဖြစ်ရွေးခံရတဲ့အခါတရားမဝင်လောက်ရက်ကိုကျူးလွန်တာမျိုးဖြစ်သွားနိုင်ပါတယ်ဒါကြောင့်စုံစမ်းစစ်ဆေးဖို့ဆုံးဖြတ်ခဲ့တာပ
ါတနင်္ဂနွေနေ့က ABC ရုပ်သံနဲ့တွေ့ဆုံမေးမြန်းခန်းမှာ James Comey ကသမ္မတဒေါ်နယ်ထရန့်ဟာကျင်းဝတ်သိက္ခာပိုင်းဆိုင်ရာအရာကိုသမ္မတမဖြစ်ထိုက်တဲ့သူဆိုပြီးထပ်မံဝေဖန်ထိုးနှက်ပါတယ်ရွေးကောက်ပွဲမှာရုရှားရဲ့စွပ်ဖက်မှုတွေကိုစုံစမ်းနေတဲ့အထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာကိုသမ္မတထရန့်ကယာဒူးကထုတ်ပယ်မပြစ်နိုင်အောင်ပါတီနဲ့စလုံးကထဲလွတ်တော်အမတ်တွေဥပဒေကြမ်းတွေရေးဆွဲမှုပြင်ဆင်နေချိန်မှာပဲ FBI ဒါရိုက်တာ James Comey နဲ့ထရန့်ကြားအပြန်အလှန်ဝေဖန်ထိုးနှက်ပြောဆိုတာတွေထွက်ပေါ်လာတာပါသမ္မတထရန့်ကတော့အထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာကိုသူထုတ်ပယ်ဖို့ဆန္ဒပြင်ပြနေတယ်ဆိုပြီးမကြာခင်ကသတင်းတွေမှာရေးသားချက်တွေကသတင်းမားတွေလောက်ကျန်သတင်းတွေဆိုပြီးတုံ့ပြန်ပြောဆိုနေကြောင်းပါခင်ဗျာ
ူတိုင်ထိုင်ဦးစီစဉ်တင်ဆက်ပေးတဲ့အမေရိကန်နိုင်ငံရဲ့အစီအစဉ်ကိုနားဆင်ကြကြရပါရှင်။အခုတော့အင်ကာနေညတိုင်းနားဆင်နေကြတိုက်ရိုက်လေးလိုင်းအစီအစဉ်စတင်ချိန်ရောက်လာပါပြီ။ကမကထာပြုပြီးဆွေးနွေးပေးမယ့်ကိုသားညုံဦးနဲ့အတူထုတ်လုပ်သူကိုအောင်အောင်တို့ရဲ့တိုက်ရိုက်လေးလိုင်းကိုစလိုက်ကြရအောင်ပါရှင်။
မင်္ဂလာပါခင်ဗျာ။အင်္ဂါနေ့ညပိုင်းတဲလီလိုက်အစီအစဉ်ကနေပြီးကြိုဆိုပါရစေ။ကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းကတော့ကချင်စစ်ပွဲအခြေအနေဖြစ်ပါတယ်။ဒီမြန်မာနိုင်ငံမှာညဉ့်ညဤတန်တွေလွှမ်းပြီးတော့ညဉ့်ညဤဆွေးနွေးပွဲတွေလုပ်နေတဲ့အချိန်ထဲမှာပဲမြန်မာနိုင်ငံမြောက်ပိုင်းကချင်ပြည်နယ်မှာတော့တိုက်ပွဲတွေကရပ်မသွားတဲ့အပြင်စစ်ပွဲတွေကြောင့်ဒုက္ခသည်တွေမှာအရေးပေါ်အကူအညီတွေကပိုပိုပြီးတော့လိုအပ်လာနေပါတယ်။ကချင်စစ်ဘာကြောင့်မရပ်နိုင်တာလဲဆိုတဲ့ခေါင်းစဉ်နဲ့အခုကျွန်တော်တဲလီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။အဓိကပါဝင်ဆွေးနွေးပေးဖို့ပုဂ္ဂိုလ်နှစ်ဦးဖိတ်ခေါ်ထားပါတယ်ပထမဦးကတော့ကချင်ဒီမိုကရေစီပါတီရဲ့ဦးထဒေါက်တာတူးကြာဖြစ်ပါတယ်ဒေါက်တာတူးကြာဟာဆိုလို့ရှိရင်အရင်တုန်းက KIA ခေါင်းဆောင်ဟောင်းလည်းဖြစ်ပါတယ်နောက်တူကတော့ဒီမြန်မာနိုင်ငံရေးအကဲခတ်လေးလာသူစိုင်းဆရာလည်းဖြစ်ပါတယ်ဥမမောင်စိုးပါနှစ်ဦးစလုံးလေးလိုင်းပေါ်ကိုရောက်နေပါခင်ဗျအရင်တုန်းကျွန်တော်ဒေါက်တာတူးကြာကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျအဲဒေါက်တာတူးကြာကြားပါလားခင်ဗျဟုတ်ကဲ့ကချင်စစ်နဲ့ပတ်သက်လို့ကျွန်တော်ခေါင်းစဉ်အတိုင်းမှာပဲဘာကြောင့်မရနိုင်တာလဲဒေါက်တာတူးကြာနည်းနည်းလေးချုပ်ပြီးတော့ပြောလို့ရရင်ဘာကြောင့်ဒီကချင်စစ်အခုပြောရမယ်ဆိုရင်ဒီမိုကရေစီအပြောင်းလဲကြမှာကချင်စစ်ကတော်တော်လေးအချိန်ဟုန်ကောင်းကောင်းနဲ့ဖြစ်နေရဲ့ဘာကြောင့်မရနိုင်တာလဲခင်ဗျဟု
တ်ကဲ့ကျွန်တော်အမြင်ကိုမြို့သားပြောရမယ်ဆိုလို့ရှိရင်တော့အစိုးရကောင်းဆောင်များနဲ့တမ်းတော်ကောင်းဆောင်များအနေနဲ့ကချင်ပြည်နယ်ရဲ့အရေးကိုဖြည့်ဆည်းနေနေရမှာနိုင်ငံရေးဆက်စည်းရေးဖြည့်ဆည်းဖို့ကိုယ်ကိုသူအားတက်တန်တာလေလို့မြင်ရတယ်ဒါကြောင့်လည်းတိုက်ပွဲတွေကဒီနေ့ချက်ပူများလာတာတိုက်ပွဲမရနိုင်တဲ့အကြောင်းကြီးတစ်ခုလို့ကျွန်တော်စမိတယ်ကြ။ဒါနောက်တစ်ခုကဘာလဲဆိုရှင်တော့ကျွန်တော်ဒီအစိုးရပြည်ရဲ့တမ်းတော်ပြည်ရဲ့ပြောနေတယ်။ပြည်က NCA မဆိုးနိုင်သေးတဲ့အကြောင်းကိုပြောတာ။ဒါလည်းသူပြောနေတာရှိတယ်။ဒီ NCA ကိုပြည်ကဘာကြောင့်မဆိုးလဲဆိုတာကိုကျွန်တော်လည်းကျွန်တော်သုံးသပ်မိတဲ့အတိုင်းဆိုလို့ရှင်တော့ဖြစ်ချက်နေနေတော့ဒီ NCA ထဲမှာပါတဲ့မော်ဒူချိုကိုပြည်ပြည်ကျင်တယ်ပြည်ကတော့အနောက်တစ်ချက်ကပါလို့ပြောရှင်အဲ့ဒီအားလုံးပါဝင်ရေးမှုနဲ့ပတ်သက်နေတယ်။အဲ့ဒီပြောပြရကြတော့ဒီအားလုံးပါဝင်ရေးအော်ရီလုပ်နေစစ်တာတော့သုတ်ကိုင်းတာ။အဲ့ဒါကိုအစိုးရနဲ့တတ်မှတ်ပေးကြအဲ့ဒါလည်းမခံ။အဲ့ဒီဒုံးဖွဲ့ပေါ့နော်။ဒီပလောင်ရေးစိုးကောင်ရေးတော့ရခိုင်ရဲ့ဒီဒုံးဖွဲ့တော့မချက်သေးဘူးဘာသာမတော်နဲ့အစိုးရပဲက။အဲ့တော့အဲ့မှာလည်းကွဲလွဲနေကြတယ်။နောက်တစ်ခုကဒီတိုက်ပွဲမရနိုင်တာ။တိုက်ပွဲမရနိုင်တာလည်းအချက်တစ်ချက်ပါ။အဲ့ဒီအားဒီဒုချက်ကိုမသက်မြင့်နိုင်စွာပြည်ပြည်လေးလေးဆေးဆေးမြင့်နိုင်နိုင်လေးရှိလို့ရှိရင်တော့ပြည်ဝင်နေတဲ့အစီအလက်မှရေထွက်နေလို့အလားအလာအများရှိတယ်လို့မြင်တယ
်။ဟုတ်ကဲ့ကျွန်တော
်အစီအလက်မှရေထွက်နိုင်လို့ရှိလို့ရှိရင်တော့ဒီချင်းချင်းနဲ့တိုက်ပွဲတွေရပ်သွားမှာပါ
။ကျွန်တော်အဲ့မှာတ
က်လို့ရှိရင်တော့
ဟုတ်ကဲ့ပြောပါ။
ဟုတ်ကဲ့တိစုံစုလေးဟုတ်ကဲ့နောက်တစ်ချက်ကတော့ဒီတိစုံစုလေးပေါ့။ဒီတိစုံစုလေးရလည်းဒါယူကြည့်တယ်။အကျေဝနဲ့ဒီအစီအအတံတော်တိစုံစုလေးကိုဒါမှန်မှန်လို့ခေါင်းတော်ဖို့လိုအပ်တယ်။အဲ့တော့တခါဒီစေပြလက်ပြည့်နေမှာဒါဒီနိုင်ငံရွနာပြည်နယ်ပေါ်ချမ်းတိုင်းကဒါမီမှာပြည်ဆုံးကြတာလည်းကျွန်တော်ကြားသိရတယ်။အဲ့မှာပြည်ဆုံးတဲ့အခါမှာဒီနှစ်ဖက်ကသူ့ရဲ့လူလားကြီးတွေပြင်ကြကြတယ်။လူလားကြီးတွေပြင်ကြပြီးတော့မှဒါကိုဟိုအဖြစ်ကိုရအောင်သူကမဆွေးနွေးဖြစ်ဘူး။အဲ့လိုနေတော့ဒါသူ့ဘက်ပြီးတော့ရောကျွန်တော်ဒီလိုမျိုးနေရာမှာကျွန်တော်မြင်တာကဂျာဝန်ပေးတဲ့ဂျာဝန်ထမ်းမှာဒီဆောင်ရွက်ပေးတဲ့အကြအဖွဲ့ဒီမီဒီယာကတခုလိုအပ်တယ်လို့မြင်တယ်။အဲဒီမီဒီယာရဲ့ကြောက်ကအဖြစ်ပြင်းဆုံးတော့အများအကြီးပဲ။ဒါကကအဖွဲ့ကြီးအဖြစ်နဲ့တော့မှပြည်ထောင်နိုင်ငံပြည်အခွင့်အရေးအဖြစ်နဲ့အဲဒီမျိုးမဖက်လက်ခံတဲ့မဖက်ဒီအလေးထားတဲ့ဒီမီဒီယာအဖွဲ့တစ်ခုရှိမယ်ဆိုတော့ဒီဖက်ကိုလောကကိုပြောပြီးတော့မှဒါဒီပြောပွဲအောင်အောင်အထောက်အကူလို့လို့ဆောင်တဲ့နေရာမှာအများကြီးအကျိုးရှိနေတယ်ဖြစ်အောင်လည်းတော့
ဘ
ုရားဒါမျိုးလည်းမရှိကြဘူ
းကျွန်တော်
အဲဒါကြတော့ဒီတိုင်းတိုင်းစီလေးစီလေးတဲ့ခါကြတော့အဲ့ဒါဟိုဒီနောက်ဆုံးအဒီအဖြေကောင်းမရတာဒါတစ်ချက်နောက်တစ်ချက်ကဘာလို့ဆိုရှင်ကျွန်တော်ကအဒီအသူးသူးစစ်မရနိုင်တာသူးစစ်ကသူးစစ်ရှင်းတာပြန်သူးစစ်ရှိရပဲ offensive တဲ့ကောင်းတာ offensive ဆိုတာသူးရဲ့သဘောတူပါပါဒီခါကြတော့သူးစစ်ကိုရရပါသူစီမြန်မာနိုင်ငံရှိတဲ့တပ်ပွဲတော့ဆက်ချနေတယ်။နောက်ပြီးဒီနောက်တစ်ခုကဒီတပ်ပွဲလေးတွေတပ်ပွဲငယ်လေးတွေပေါ့။အဲတပ်ပွဲငယ်လေးတွေမဖြစ်အောင်လည်းတပ်ကောင်းဆောင်တွေကမိမိရဲ့အောက်ခြေကစီးပင်းကိုကျဲရတာ။ဒါတဲ့ငင်းကြားထားရပါ။ဒီတပ်ပွဲငယ်လေးကလည်းတပ်ပွဲကြီးဖြစ်ဖြစ်လာတာ။အ ဲ့ဒီချက်လည်းကျွန်တော်သိရတယ်
ဟုတ်ကဲ့ကျွန်တော်ဒီမှာနည်းနည်းလေးဖြတ်မိချင်တာဒေါက်တာတူးကြခုနကကျွန်တော်ပြောမယ်ဆိုရင်1993 94လောက်တည်းကထင်ပါတယ် KIA အနေနဲ့ဒီကိန်းတန်းပြောရင်မြန်မာစုရနဲ့ညီညာရေးယူလာခဲ့တာဒါပေမဲ့စစ်စုရလက်ထက်တလျှောက်လုံးမှာဖြစ်မလာဘဲနဲ့ပြောမယ်ဆိုရင်မြန်မာတပ်တွေကလည်းကချင်ပြည်နယ်ထဲမှာလည်းအချိန်ကာလတွေရှိပါတယ်စစ်စုရတောက်လျှောက်တလျှောက်လုံးမှာဖြစ်မလာဘဲနဲ့တကယ်ဒီမိုကရေစီအပြောင်းလဲတွေလုပ်တဲ့အချိန်ကြားမှာ KIA နဲ့ဘာကြောင့်ဒီလောက်ထိထိတိုက်ဖြစ်လာတာလဲအချိန်ကြီးက
ဟုတ်ကဲ့အဲ့လားကျွန်တော်ပြောတာပြောမြင်တာတော့ပြောတာ။ဒီအရည်ဒီအစီအအခုလက်ရှိအစီအနဲ့တတ်မတော်ကဒီနိုင်ငံရေးကိုဝေစားမဲ့မသေးတာ။နိုင်ငံရေးရဖြည့်ရှိမဲ့အစားစီးရဲဖြည့်ရှိဖို့ပုံစံအပ်တာနဲ့တော့ပြောပြ။အဲအကြောင်းလို့ဒီအားတစ်ချက်နောက်တစ်ချက်ကဘာလဲဆိုလို့ရှိရင်အဲကျွန်တော်ဒီဟိုတော့ဒီအဲဒီနိုင်ငံတကာရဲ့အဲဒီစီဝန်ဆောင်တော်လည်းအများကြီးရောက်ကြပါလေ။စီပြေတဲ့ပတ်သက်အဲ့ဒီဒီခိုင်ရေပေါ်တော့လာတဲ့နောက်ပိုင်းနိုင်ငံတကာအနေနဲ့ပြည်သူတွေအကြောင်းအပြစ်မပြောကြတော့အဲ့တော့ဒီလိုဖြစ်တဲ့အခါကျတော့နိုင်ငံတကာရဲ့အကြံပြုမှုနဲ့ဖြစ်အားပေးမှုဒါနဲ့မရှိတဲ့အနေထားမျိုးရောက်ရှိလာတော့ဒီဖြစ်စဉ်ဖြစ်နေတဲ့အပိုင်းဒါလည်းတွေ့ရတယ်အဲ့တော့ဒီတော့ဗာလဲဆိုရှင်ဒါကျွန်တော်ကအဲ့ဒီပြည်ရဲ့သဘောတူတော်ပါအရာဒီချက်လေးချက်ဆိုရှိရတော့ချက်လေးချက်မှာတို့အဒီအဲ့ဒီဒီနိုင်ငံကလည်းတက်ခွက်ကြရအဲ့လိုတို့ရဲ့အဖြစ်အပြည့်ဖြတ်ရဲ့နောက်ပြီးမှဒီရင်းဒီရင်းဒီရင်းအဲ့ဒါဖြတ်တော့ရင
်းဟုတ်ကဲ့ဒေါက်တာတူးကြကြားပါလားဒေါက်တာတူးကြလိုင်းပြတ်သွားပါလေကျွန်တော်ပြန်ခေါ်ပါမယ်အဲဥမောင်ပောင်စုလီလိုင်းပေါ်မှာကြားပါလားခင်ဗျဥမောင်ပောင်စု
ကြားပါလား
ဟုတ်ကဲ့ဥမောင်စုခုနကတော့ဒေါက်တာတူးကြကတော့အဓိကတော့ဆူရနဲ့စစ်တပ်ဘက်ကစီနီနဲ့ဖြည့်ရှင်းလိုရာကြောင့်ဆိုတာကိုအဓိကပြစ်တင်ပါတယ်ခင်ဗျာဥမောင်စုကရောကချင်စစ်ဘာကြောင့်မရနိုင်တာလဲဘယ်လိုများသုံးသပ်မိပါလဲ
ကျွန်တော်အချိန်အချက်ပြောမယ်ဆိုရင်ကျွန်တော် KNA နဲ့နာဝတနေက1994ခုနှစ်မှာပြည့်ရခဲ့ပါတယ်ခင်ဗျအဲ့တုန်းကထားရတဲ့ဂရီဂရီယာပြောမယ်ဆိုရင်ဒီအစိုးရချုပ်ရေးကာလလျှောက်မှာအပြည့်ရထားပြီးတော့အရသာဆိုးရတက်လာတဲ့အချိန်မှာနိုင်ငံရေးဆွေးနွေးနေဆိုတဲ့ဂရီဂရီယာပါပဲဒါမဲ့ကျွန်တော် 2008 ခြေကံဦးလေးပြထားပြီး2009ခုနှစ်မှာနာဖာနေပြီးတော့ဒီ BGF ပေါ့နော်မေဂျာဆောင်တာဖွဲ့စည်းရေးကိုဖိအားပေးလာတဲ့အချိန်မှာစပြီးတော့မပြေလည်မှုတွေဖြစ်လာပြီးတော့တိုက်ပွဲတွေဖြစ်လာပါတယ်။ဒါပထမဆုံး KAI နဲ့94ရက်နေ့အပြည့်ရပြီး2017 19ရက်မှာပြန်ပြီးတိုက်ပွဲဖြစ်လာတဲ့အချိန်ကကြောင်းရင်းပါပဲခင်ဗျာ။တကယ်တမ်းသာဆိုလို့ရှိရင်ဒီကျွန်တော်တို့အရင်အပြည့်ရခင်ကထားခဲ့တဲ့ဂရီဂူရဲ့အတိုင်းအရသာဆိုရတက်လာတဲ့အချိန်ဆိုတော့ဥပဒေစင်ဆိုတာစတက်လာတဲ့အချိန်မှာနိုင်ငံရေးဆွေးနွေးမယ်ဆိုရင်ဒီမှာဖြစ်နေတဲ့နိုင်ငံရေးဆွေးနွေးရဲ့လမ်းကြောင်းကိုရောက်သွားနိုင်မှာပါ။အဲအခုစစ်ပွဲတွေဖြစ်နေရတဲ့ပတ်သက်ပြီးတော့သုံးသပ်ရမယ်ဆိုရင်ပထမအချက်ကပြောမယ်ဆိုလို့ရှိရင်တော့အဲကျွန်တော်တို့ဒီ KIA ဘယ်ဖြစ်ဖြစ်ကျန်တဲ့နိုင်ငံရေးဖွဲ့လက်နက်ကင်ဖွဲ့စည်းတွေပဲဖြစ်ဖြစ်ကျွန်တော်တို့ဗမာပြည်မှာကကိုယ့်ရဲ့ယူနိုက်တက်ပေါင်းမြောင်အင်အားပုံပြီးတော့ဖြားအပေးနေရှိတာအလေးကျင့်လို့ဖြစ်နေပါလေဒီလိုဆက်မှာတွေ့ရတာ။အဲဒါကြောင့်ဖြစ်နိုင်တဲ့အချက်တစ်ချက်ဖြစ်ပါလေ။ဒီအခြေအနေနဲ့ပြောရမယ်ဆိုလို့ရှိရင်တိုင်းရင်းသားလက်နက်ငယ်တပ်ပေါင်းစုတွေမှာအစောပိုင်း2017ကနေ15အထိဆွေးနွေးတဲ့တပ်ပေါင်းစုကာလတွေမှာကျင်းရ UNSC ရဲ့အဓိကခေါင်းဆောင်ခန်းကပါဝင်နေတဲ့အတွက်ကြောင့်မို့အဓိကခေါင်းဆောင်ပိုင်းကိုဖိအားပေးတယ်လို့လည်းသုံးသပ်လို့ရပါတယ်။တတိယအခြေအနေနဲ့ပြောရရင်ကျွန်တော်တိုင်းရင်းသားလက်နက်ငယ်ဖွဲ့တွေထဲမှာဝါနဲ့ဒီမိုင်းလာဖွဲ့တွေကတော့သူ့ငယ်ကြီးသူ့တက်နဲ့အပြည့်ရထားတာလွယ်တယ်ဗျ။ဒါမဲ့ KAI ပါဝင်ကျန်တဲ့တိုင်းသားလက်နက်ကိုင်ဖွဲ့တွေကဘူဌာနချုပ်ကလွဲလို့ကျန်တဲ့တပ်ဖွဲ့တွေကကြောက်ကြဖြစ်တယ်။ကြောက်ကြဖြစ်တယ်ဆိုတော့ဥပမာကချင်ပြည်နယ်မှာရှိတဲ့အဓိကမျိုးကြီးဒီစစ်တွေလမ်းကြောင်းတွေကိုအစိုးရအုပ်ချုပ်ရေးအာဏာသက်ရောက်တဲ့အစိုးရတပ်ကလုံခြုံရေးထိန်းသိမ်းထားနိုင်တယ်။ဒါမဲ့ပတ်ဝန်းကျင်ဒေသလျှောက်မှာအားကဒီကျန်တဲ့လက်နက်ကိုင်ဖွဲ့တွေကကြောက်ကြလို့ရှားတယ်။အဲ့ဒီမှာကြတော့စစ်မတိုင်ပဲနေရင်လေတိုင်းသားလက်နက်ကိုင်တပ်တွေရဲ့အင်အားကတဖြည်းဖြည်းထားပြီးသူဩဇာတက်အောင်မှကြီးလာတယ်အဲ့တော့ဒီတပ်အနေနဲ့ကလည်းဒီဩဇာတက်အောင်မလာအောင်စစ်ပွဲတိုက်ပြီးလို့လိုအပ်တယ်ဆိုတဲ့အမြင်ရှိပါတယ်ဒါတတိယအချက်လို့ပြောရပါမယ်စစ်လို့တတိယအနေနဲ့ပြောရရင် UNC မှာဆွေးနွေးဝေးဒီပြတ်သွားပြီးရဲ့ချိန်မှာဒီဝါနဲ့ကိန်းနဲ့တွဲပြီးတော့မြောက်ပိုင်းမန်မေးဖွဲ့ပေါ်လာတယ်ဟောတပ်အနေနဲ့လက်မခံနိုင်ဘူးဆိုရဲ့ကိုအဲဒီအေးဒီအနေနဲ့ကုသနုံနဲ့ပတ်သက်ပြီးတော့ဒီ KAI ရက်ခံချက်ပြီးရှင့်နေတဲ့အချိန်မှာဒီအကြောင်းချက်တွေအောင်မှာ KAI ကိုပိုးဖိအားပေးတဲ့တိုက်ပွဲတွေဖြစ်လာတယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျ။
ဟုတ်ကဲ့ကျွန်တော်ဒီမှာကိုမောင်မောင်စုတစ်ချက်မိချင်တာက ဦးသိန်းစိန်လက်ထက်ထဲကစဖြစ်တယ်ဒါပေမဲ့အခု NLD အစိုးရလက်ထက်မှာတော့ NLD အစိုးရကတော့ဒီမတိုင်ခင်ကတော့ NCO အရင်ကြီးရဲ့ပုံစံပြောတယ်ဒါပေမဲ့နောက်ပိုင်းမှာတော့ NLD အစိုးရကိုယ်တိုင်က NCA ထိုးပါထိုးပြီးလို့ရှိရင်ညီငယ်လူငန်းစင်မှာပါဝင်နိုင်မယ်ဆိုတဲ့လမ်းစာကပို့ပြီးရေးကြည့်ရဆိုတဲ့ဟာကိုဇောင်းပိတ်ပြီးတော့ပြောလာတယ်အဲ့တော့ NLD အစိုးရအနေနဲ့ဒီကချင်အရေးကိစ္စမှာသူကိုယ်တိုင်ကအခုကချင်စစ်တွေဖြစ်တဲ့ကိစ္စမှာသူကိုယ်တိုင်ကလိုလားလားရှိတဲ့သဘောလားဒါမှမဟုတ်တက်ကိုမလွှမ်းနိုင်တော့ဘယ်လိုယူဆရမလဲဦးမောင်စု
ကျွန်တော်အမြင်ကတော့ဒီစစ်ပွဲဖြစ်တာ NLD ကိုယ်တိုင်ကလိုလိုလားလားဖြစ်နေတယ်လို့တော့ကျွန်တော်မမြင်ပါဘူးခင်ဗျအဲသူအနေနဲ့တက်ကိုမလွှမ်းနိုင်ဘူးလို့ပဲမြင်ပါတယ်အဲ2008ခြေခံဥပဒေရဒီတက်နဲ့အစိုးရကြားမှာလုပ်ပိုင်ခွင့်ကွာခြားလာရရှိပါတယ်အဲ့ကျွန်တော်တို့မနေ့ကလွတ်တော်ပါဆိုလည်းတွေ့နေပါလေ CNA CNL AA ဒီကုကန်လေးဝက်ဘူးမတရားဒီအချက်ဖွဲ့ဖွဲ့စည်းပြင်ညာဖို့တပ်မစအစိုးရတင်းနေ NLD အများစုရှိတဲ့လွတ်တော်ပေးချရတာကျွန်တော်တွေ့ခဲ့ပါတယ်ဒါမဲ့အခု CAPR ပေးနိုင်တဲ့ပတ်သက်ရင်အခု KNA မှာဖြစ်နေတဲ့ပြဿနာရှိတယ်နောက်တစ်ခါအခု KNU မှာလည်းကျွန်တော်တတ်မှာ9 area မှာတနက်တန်ကြမ်းနေတာလည်းပြဿနာလည်းရှိတယ်အဲ့တော့ဒီအပိုင်းမှာလည်းဒီပြင်သတင်းတွေကSSTV area ဖြစ်တဲ့လွယ်စပ် area ပေါ့နော်မန်ချူဘက်ချမ်းမှာလည်းပဲစီးရလှုပ်လို့ရတာဖြစ်နေတာကြီးကြာနေရတယ်အဲ့တော့ဒါတွေကကျွန်တော် NLD ပါတယ်လို့တော့မထင်ဘူးဒါပေမဲ့တစ်ဖက်ကလည်းပဲငငယ်ကြီးကရည်မှန်းချက်ပေါ့မြောင်အင်အားသုံးမှုလိုအပ်တယ်လို့မြင်နေတဲ့အယူအဆတွေရှိနေသေးတယ်ဒီကိစ္စတွေကျွန်တော်တုံ့ပြန်နေတာ
အခုလို့စစ်စင်ကြီးတွေလုတ်တဲ့အခါမှာတကယ်တမ်းပြောရင်အစိုးရဘက်က endorsement ပေါ့နော်အစိုးရဘက်ကနေပြီးတော့ခွင့်ပြုချက်မလိုဘူးလား
ကျွန်တော်တို့နှောင်းရှိအခြေကဥရမှာတော့အစိုးရကကျွန်တော်တို့ခွင့်ပြုချက်လိုအပ်ပါဦးခင်ဗျာဒီကာကွယ်ရေးလုံခြုံရေးနဲ့ပတ်သက်ရင်တစ်ဖက်မှာလုံခြုံရေးပြေဝါရှိပါတယ်ဒါပေမဲ့ကျွန်တော်တို့လောလောဆယ်မှာပြောချင်တာဖြစ်နေတာတစ်ခုကတော့စစ်ပွဲတွေဖြစ်နေတဲ့အခါမှာဥမာလို့ KN area မှာလောဆယ်တနင်္လာမှာအဲစစ်ဘေးတုကားတွေ2000လောက်တပ်ဖွဲ့ချင်းတွေမှာပြိမိနေတယ်ဖားကန်နံပါတ်ချမှာလည်းယာနေချီပြိမိနေတယ်အဲဒီဖားပုံဒီ KN တမန်ငါ area မှာလည်းနောက်ဆုံးတော့စေဘီဒုက္ခတွေပေါ်နေတဲ့အခြေမျိုးမှာအစိုးရအနေနဲ့လွှတ်တော်အနေနဲ့ဒီစစ်ပွဲကိုမရပ်တန့်နိုင်တော့မှဒီဒုက္ခတွေကိုလွတ်အလွတ်ကြောင်းဖြစ်ဖို့ကယ်ပြေးဖို့နော်ဒီဟာကိုအရင်ဖြေရှင်းပြီးလိုအပ်မယ်လို့တော့ကျွန်တော်တို့အပြည့်များညှော်လင့်နေပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်သရရှင်တွေရဲ့ပေးစာလေးတွေဖတ်ချင်ပါတယ်ခင်ဗျာသရရှင်တွေတော်များလည်းပေးစာလေးပေးထားရှိပါတယ်ကျွန်တော်အရင်ဆုံးဦးလှထွန်းတကုံမျိုးသိရဲ့ပေးစာလေးဖတ်ချင်ပါတယ်သူကတော့ကချင်စစ်ပွဲဘာကြောင့်မရနိုင်လဲဆိုတာကို90ကျော်တမိုင်းနောက်ခံသဘောထားဖို့သဘောထားကိုသိဖို့လိုမယ်လို့ပြောပါတယ်နံပါတ်1ကတော့ပင်လုံးအမိခံပြီးတော့ငင်းငိုင်းတိဆောက်နေတယ်ဆိုပေမဲ့တိုင်းသားစီလုံးညီညွတ်မှုနဲ့လွတ်လပ်ရေးအခြေခံအုတ်မြစ်59မူရင်းပင်လုံးသဘောတူညီချက်အနှစ်သာရဖြစ်တဲ့ဒန်းတူရေးနဲ့ကုပိုင်ပြောင်းလဲခွင့်ကိုပြစ်ပယ်ထားတာပါတဲ့နံပါတ်2ကတော့စီးပွားရေးအကျိုးမြတ်ကိုထိတ်တန့်တင်ပြီးတော့အခွင့်အလမ်းအားလုံးလိုဝဲကြီးအုပ်ထားလို့တဲ့အုပ်စုအကျိုးစီးပွားလမ်းစဉ်ကိုထိန်းချုပ်ထားလို့တာပါတဲ့နံပါတ်3ကတော့ဒီမိုကရေစီအခြေခံပြည်သူ့အချုပ်အခြာအာဏာပိုင်စနစ်ငြိမ်းချမ်းနေပြီးတော့ချုပ်ငိမ့်နေပြီးတော့လက်နက်အားကိုစစ်တပ်ကြီးစိုးမှုအခြေခံနဲ့စစ်အာဏာရှင်စနစ်အမြင့်တွယ်ခိုင်ခန့်တည်တတ်နေခြင်းဆိုတဲ့အခြေခံကြောင်းရင်းဖြစ်ပါလေဆိုပြီးတော့ပြောပါတယ်။နောက်သရရှင်တဦးကတော့ Richard Turunga Laizu တဲ့တိုင်းနာဒေသတွေမှာတရားစာတအုံဆုံးတဲ့တနည်းစစ်ပွဲတွေရပ်တည်နေပါပဲတဲ့။အဖိုးတန်တရားစာတမထွက်တဲ့အခြားတိုင်းနာဒေသတွေကိုဘာမှရံမလုပ်ဘူး။ကောင်းကျိုးလည်းမပေးဘူး။ဘေးမဲ့ပြီးထားပါလေ။ဒါပေမဲ့အဖိုးတန်တရားစာတထွက်တဲ့တိုင်းနာဒေသတွေကိုတော့မကုံချင်းတိုက်နေမှာပါလို့ပြောပါတယ်။အဲ့တော့ကျွန်တော်ဒေါက်တာတူးကြော်ကိုဒီမှာတစ်ချက်မေးချင်ပါတယ်ခင်ဗျ။ပြောမယ်ဆိုရင်KIA ကိုတိုင်ကလည်းဒီကချင်ပြည်နယ်မှာရှိတဲ့တရားစတာတွေအထူးဖြစ်ဒီကြောက်တွင်းနေတဲ့မှာစီးပွားရေးလုပ်နေတာရှိပါတယ်ခင်ဗျာအဲ့တော့ဒီစီးပွားရေးအကျိုးမြတ်ဒီကတော့ KIO ဘက်မှာဖြစ်ဖြစ်မြန်မာဆိုရတက်ဒီမှာပဲဖြစ်ဖြစ်စီးပွားရေးအကျိုးမြတ်ကြောင့်ဖြစ်တယ်ဆိုတဲ့ဆွဆွဲချက်တွေကလည်းရှိနေတယ်ဒါကိုဖြစ်နိုင်ပါလား
ဟုတ်ကဲ့ဒါတရားနဲ့ဒါတပိုင်းအနေနဲ့ဆိုတာအဲ့လိုယူဆလို့လက်ခံလို့ရပါတယ်ဒါကြောင့်လည်းဆိုလို့ရှိရင်ဒီစီးပွားရေးနေနေဒီမှာဒီဒီစီးပွားရေးကိုအဓိကလှုပ်ဆောင်တဲ့ဒေသတွေရှိနေတာပေါ့အဲ့မှာဒီကိုယ့်ရဲ့ဝင်ငွေကိုယ့်ရဲ့ရံပုံငွေကိစ္စတွေပေါ့နော်နှစ်ဖက်ပေါ့ဒါတွေကဟောဖြစ်ဒီကုနာကျွန်တော်တင်ပြတယ်လို့ဟောဒီကျွန်တော်ဖြန့်လေးဖြန့်ပါဒီအစိုးရဘက်ကဆိုလို့ရှိရင်တန်းတန်းလေးနဲ့ကဖက်စတီဗယ်ကိုဖက်ဝင်ငွေကိုဖြတ်တောက်ခြင်းနဲ့ပုံစံမျိုးနဲ့ပေါ့နော်အဲ့ဒီဟာဒီတစ်ချက်ပေါ့နော်တစ်ချက်ကသူ့ရဲ့အကျိုးစီးပွားအပြည့်အစုံတွေမှာပါတော့ပါမယ်အဲ့ဒီဘောမျိုးကျွန်တော်ကတော့ဒီစီးပွားရေးကအဓိကတော့မကြောက်ဘူးဒီစီးပွားရေးအဓိကမကြောက်ဒါပေမဲ့ဒီဟာလေးအချက်တစ်ချက်ရေးချင်တဲ့အချက်တစ်ချက်တော့တွေ့မြင်နေရအဓိကတော့နိုင်ငံရေးပြဿနာနိုင်ငံရေးပြဿနာနိုင်ငံရေးနဲ့ဖြည့်ရှင်းဖို့သစ္စာတရညှိနေတဲ့တဲ့ကြောင့်ဒီတိုက်ပွဲတွေဆက်ဖြစ်နေတယ်
ဆိုတော့ကျွန်တော်ဓမ္မတစ်ချက်မေးချင်တာကခုနကဒေါက်တာတူးကြပြောသွားတဲ့ထက်မှာအစိုးရကစစ်တပ်ကနိုင်ငံရေးမဖြည့်ရှင်းလို့ဘူးလို့ပြောပါတယ်စစ်တပ်ကတော့လက်တွေ့တိုက်နေတယ်သူတို့သဘောထားလဲကျွန်တော်သိရခဲ့ပါတယ်ဒါပေမဲ့အစိုးရဘက်ကတော့ ဒေါ်ဆန်းစုကြည်ကိုယ်တိုင်ကလည်းညီငယ်ရေးလုပ်ငန်းစဉ်တွေမှာတဲ့ကြွကြွဥဆောင်ပြီးလုပ်နေတယ်ညီငယ်ရေးလူလာပါတယ်လို့ပြောနေတဲ့အခါမှာကချင်ကိစ္စကိုနိုင်ငံရေးနည်းရမဖြေရှင်းလို့ဘူးဆိုပြီးတော့စစ်တပ်ကမြန်မာအစိုးရဘက်ကနိုင်ငံရေးနည်းရမဖြေရှင်းလို့ဘူးဆိုတဲ့ဆွဆွဲချက်ကခိုင်လုံပါမလား
ကျွန်တော်အဲ့လိုဒီအတိအကျဆွဆွဲတဲ့ဘောရမို့ပါနိုင်ငံရေးရဖြေရှင်းတာဥစားပေးစီခြင်းလေစီရေးဖို့တော့ဒါဥစားပေးစီခြင်းပေါ့ဒါဥစားပေးအစ်စ်မှာကျွန်တော်ယူဖြေရမှာနိုင်ငံရေးကိုယူဖြေမှာစီရေးကိုယူဖြေမှာဆိုတာကျွန်တော်တင်ပြတာအဲ့ဒါဖြစ်တယ်ဒါကြောင့်ကျွန်တော်နိုင်ငံရေးကိုဥစားပေးစီခြင်းလေဒါစီရေးကိုဒုတိယမှာထားခြင်းတယ်ပေါ့ဒါလို့ဆိုလို့ရှိရင်တိုက်ပွဲတွေရောချသွားမှာလေတိုက်ပွဲတွေဒီကြောက်သွားမှာပဲလေဒါကြောင့်ဆန်းလို့ရမှာပေါ့အခုကဒီဥစားပေးတဲ့အစ်စ်မှာများကွဲလွဲနေတယ်အဲ့တော့ကျွန်တော်ပြောချင်တာ
အခုအဲ့တော့တိုက်ပွဲတွေဖြစ်နေတဲ့
ကလည်းလုတ်တဲ့ဘိုင်းတော့လုတ်နေတာပဲမလုတ်တာလုံးဝမလုတ်တာတော့မဟုတ်ပါဘူးဒါပေမဲ့ဦးစားပေးအစ်စ်ကိုကျွန်တော်ပြောချင်တာပါ
တိုက်ပွဲတွေအခုဖြစ်နေတဲ့အချိန်ဒီမှာအစိုးရကိုယ်တိုင်အစိုးရရဲ့သဘောထားရောပါတယ်လို့ယူဆပါလား
ဟုတ်ကဲ့ဒီကတော့တပ်တဲ့အစိုးရကတော့ဒါညှိနှိုင်းရမှာပေါ့တို့ကဒီကတိုက်ပွဲရရဲတာတော့ဒါအစိုးရရောတပ်ကလည်းပြောချင်တာပြောရမှာပဲတို့ကချင်းချင်းညှိနှိုင်းပြီးတော့ဒါပြည်သူလူထုဒုက္ခရောက်စေတဲ့လူရက်တွေတော့ဒါရဆင်းဖို့လိုအပ်တာပေါ့အဲ့တော့ဒါကြောင့်မလို့ဒါဟိုဒီအစိုးရမှာရောစစ်တပ်မှာရောတာဝန်ရှိတယ်လို့ကျွန်တော်မြင်တယ်တို့တို့နှစ်ယောက်ကဒီဒီဟာကိုညှိနှိုင်းနိုင်တိုင်းနဲ့ပြည်သူလူထုအပြည့်ဝရှေ့ရှုပြီးတော့ဒါရင်သာပြည်သူညီရဲရင်းကျစီရေးကိုအလဲထားပြီးတော့တိုက်ပွဲရမယ်ဆိုလို့ရှိရင်ဒါရပ်လို့ရတာပဲဒါကျွန်တော်အဲ့လိုပဲကြာချီးမြှောက်ရှိပါတယ
်ဒါကြ
ောင့်မလို့အဓိကတော့ဒါနှစ်ဖွဲ့မှာဒီဟောစာဒီညနေစနေပြမအဖြစ်ဒီနိနာကောင်းတွေရွေးချယ်ဖို့ရှာဖို့တာဝန်ရှိတယ်လို့ကျွန်တော်မြင်တယ်ကြာ
ဟုတ်ကဲ့ခင်ဗျာကျွန်တော်တော့ရှင်ပေးစာတချို့ဖတ်ချင်ပါလေတော့ရှင်တူနာမည်တော့ဖော်ပြပါဘူးကျွန်တော်အီးမေးလ်ဆင်ပြီးတော့ပေးလာပါတယ်အဲ့ဒါကိုမတ်ခွန်ညူဖတ်ပြပါအောင်ကြာ
ဟုတ်ကဲ့ရှင်ကချင်ရှမ်းချင်းကယားဆိုတဲ့လေးပြည်နယ်ဟာတရားလွတ်လပ်ရေးယူခွင့်ရှိတဲ့ပြည်နယ်တွေပါမြန်မာနိုင်ငံဟာပြည်နယ်စုမြန်မာနိုင်ငံမဟုတ်ပါဘူးပြည်ထောင်စုပါပြည်ထူထောင်နိုင်တယ်ကချင်ပြည်ထူထောင်ခွင့်ရှိပါတယ်မြမတမိုင်းဟာမယိုးသားတဲ့ဗမာခေါင်းဆောင်တွေချုပ်ကန်ခဲ့တာပါတမိုင်းဘာသာရပ်မှာအဓိကအရေးကြီးဆုံးပင်လုံတမိုင်းချောင်းတင်ကြတာမရှိပါဘူးပုံမြင်သားသားသာရှိတဲ့ကြံစစ်သားတွေလာတင်ကြနေတော့မြမဟာတခင်မျိုးပါလို့လူမျိုးကြီးဝါဒအသေးနဲ့တရက်သေးကင်ဆွဲထားတာကိုမငြင်းနိုင်ပါဘူးKIA ကိုတောင်းကျမ်းသူလို့ပြောဆိုနေခြင်းဟာငင်းချမ်းရေးဆွေးနွေးမရအောင်တစ်ဖက်သက်ပညာနဲ့ဖိကစားသွားတာမြင်ရတယ်။ဘယ်အစိုးရကတပုံတောင်းကျမ်းသူနဲ့ဆွေးနွေးဘူးလဲ။တပုံနဲ့တော့ဆွေးနွေးကြပါတယ်။ KIA ဆိုတာမနေ့တနေ့ကမှပေါ်လာတာမဟုတ်ပါဘူးလို့យေတာထားပါတယ်ရှင်
။ဟုတ်ကဲ့။နောက်ထပ်သရရှိတူကတော့ Tank to to Mike တဲ့ကချင်နာမည်ထင်ပါလေကျွန်တော်လည်းအတန်အတွက်သိမရပါဘူး။အဲ့တော့သူយေထားတာကတော့တက်မတော်ကအခုလိုမျိုး KIO KIA ကိုအလွန်အင်အားလုံးတုံးပြီးတော့တိုက်ခိုက်လာတဲ့အကြောင်းကတော့တရုတ်နိုင်ငံရဲ့စီးပွားရေးမဟာဗျူဟာစီမံကိန်း One Belt One Road ကြောင့်နဲ့ထင်ပါလေဆိုပြီးတော့သူ့ရဲ့သုံးသပ်ချက်ဖြစ်ပါတယ်။အဲ့တော့ကျွန်တော်ဥမ္မာမောင်ဆိုးကိုမေးချင်ပါတယ်ခင်ဗျာ။မြန်မာအင်ဒီဂျင်တရုတ်နိုင်ငံကလည်းခုနကပြောလို့သူ့ရဲ့ဒီပိုလမယူစီမံကိန်းကလည်းတော်တော်လေးအချက်ကြာသူတို့တင်စဉ်းစားချက်ကတော်တော်ကြီးမားဖြစ်နေပါတယ်ခင်ဗျာ။အဲ့တော့အခုကချင်ကိစ္စမှာတရုတ်နိုင်ငံရဲ့အခန်းကဏ္ဍကိုဘယ်လိုမြင်လဲခင်ဗျာ။တရုတ်ကကြောင်းဝင်နိုင်ပါရဲ့လား။
ရုပ်နေနဲ့ကတော့ဒီကချင်ရဲ့ပါဝင်မြောက်ပိုင်းဖွဲ့တွေရဲ့ညီညီချင်းချင်းဝင်မှလည်းပတ်သက်လို့သူက2017ကစပြီးတော့လေးလာသူနေနဲ့တက်ရောက်ခဲ့ပြီးတော့2016ခုနှစ်နှစ်ကုန်မှတိုက်ပွဲတွေပြင်းထန်လာတဲ့အချိန်ကစပြီးတော့တကယ်ကြောက်ကြညီနေဒီချင်းပါဝင်လာတာကိုကျွန်တော်တွေ့ရပါတယ်။နော်အဲ့တော့ဒီချိန်မှာသူ့အနေနဲ့တော့အခုကျွန်တော်တို့အခုချိန်ကြီးပေါ့2016နှစ်ကုန်ကနေအခုချိန်ကြီးသူ့အနေသိတာကတော့ဟုတ်ကဲ့ညဝိုင်းခွန်ဖွဲ့ကိုလည်းပဲအစီထုံးမှုအဲ့တုံးနေသလိုတစ်ဖက်ကလည်းဒီအစိုးရနဲ့တက်မတော်ကိုခွန်ဖွဲ့စလုံးကိုဒီပါဝင်ငင်းငယ်ဆွေးနွေးမှာပါဝင်မှုတိုက်တွန်းနေတယ်လို့ကျွန်တော်ကြားသိရပါတယ်။ဒါကတော့သူ့နေဆက်မှာတင်းရင်းရော OVOR နဲ့ OSA မှာ
။ဟု
တ်ကဲ့ကျွန်တော်တရုတ်အနေနဲ့ OVOR နဲ့ပတ်သက်လို့ရှိရင်ကျွန်တော်ဗမာပြည်လုံးလုံးပဲထည့်သွင်းလာတာမရှိသေးပါဘူးကျွန်တော်အမြင်အရတော့เออนามเนี่ยนามเนี่ยเซเนดุนมามาปาเล่มเลยขึ้นมาเลยตัวเราเนี่ยมาดีนี้เนี่ยปัดตัวตยุกก็တော့ญาဝင်นี้อยู่ข้างปาตึกตัวจะจะปาနေတယ်ဆိုတော့ကျွန်တော်တို့ก็မြင်နေရပါတယ
်ဟုတ်ကဲ့ကျွန်တော်နောက်တစ်ချက်မြင်ကြပါလေဥမောင်စုဒီကချင်စစ်เนี่ยปัดตัวမြန်မာစစ်တပ်มาก็သူတို့มาဒီဇုံတရားจูซิบွားရှိရလို့မြင်ပါလား
အဲ့ဒါကတော့ကျွန်တော်တို့ဆွဆွဲမှုတွေတော့အများကြီးရှိပါတယ်ဆွဆွဲဖြစ်နေတဲ့ကာလမှာဒီပင်အားစားတက်ထွက်တဲ့ area တွေမှာကိုကျူးစည်းဝါးချလို့ရတယ်စစ်ပွဲမရှိရင်ကိုကျူးစည်းဝါးချလို့မရဘူးဆိုရယ်ဆွဆွဲချက်တွေတော့ရှိပါတယ်ဒါပေမဲ့ကျွန်တော်တို့မှာကဒါကိုဆွဆွဲချက်နေနဲ့ပဲထားလို့ရပါတယ်လက်တွေ့ကျွန်တော်တို့တက်ပြေခိုင်မှာပြဖို့ကြတော့ကျွန်တော်တို့မှာအခက်အခက်ရှိပါတယ်
ဟုတ်ကဲ့
ဒါပေမဲ့လက်တွေ့မှာကျွန်တော်တို့ကနိုင်ငံကဖီးအားတွေကြီးနေတဲ့အချိန်မှာပြည်တွင်းကတိုင်းရင်းသားတွေပေါ့နောက်ကျချင်းတို့ကရင်တို့ရှမ်းနုံနဲ့ပြပကဖြစ်နေတာကတော့ဝမ်းနည်းစရာကောင်းတဲ့အခြေအနေလို့ကျွန်တော်တို့မြင်ပါတယ်
ဟုတ်ကဲ့ကျွန်တော် KIA ဘက်ကအနေထောက်လဲမေးချင်ပါတယ် KIA က KIA နဲ့ပတ်သက်လို့မြန်မာညီညွတ်ရေးကော်မရှင်ကလည်းသူတို့တော်တော်ဆွေးနွေးရလို့ကြားပါတယ်သူတို့အဓိကတော့ KIA ဘက်က NCO ကိုထိုးမယ်ဆိုလို့ရှိရင်အဆင်ပြေသွားနိုင်တယ်ဆိုတဲ့သဘောထားမျိုးပြောတာကြီးလဲကျွန်တော်တို့ကြားပါတယ်ခင်ဗျအဲ့တော့ပြောမယ်ဆိုရင် state of queue ပေါ့အခုလို့ဖြစ်နေတဲ့အခြေအနေကိုပဲ KIA ကကျဉ်းနဲ့နေလို့လား KNE ကဘာကြောင့်မထိုးနိုင်တာလဲ
KIA နေနေကတော့လောလောဆယ် NCO ထိုးရင်းနဲ့ပတ်သက်လို့ကတော့ဒီကျွန်တော်အမြင်သူရဲ့အမြင်ပြောရရင်တော့ဒီ NC မှာပါတဲ့တချို့ချက်တွေကိုပြင်ဆင်ဖို့လို့ရတယ်ဆိုတော့အပိုင်းကိုစောစောဝိုင်းအတင်ပြထားတာရှိပါတယ်။အဲမနစ်ကကျွန်တော်တို့ FNPCC လုပ်ပြီးတဲ့အခါမှာ NC လမ်းကြောင်းတိုင်းမသွားဘူးလို့ပြင်ညာတာရှိပါတယ်။ဆိုတော့ NC နဲ့ပတ်သက်လို့ညီငယ်ကြီးကိုမရတဲ့အခါမှာ NC ကိုအယုံကြည်မဲ့တာလည်းဖြစ်နိုင်ပါတယ်။ဒါပေမဲ့တော့ဒီဆက်မှာဒီတရုတ်ကရောဒီတရုတ်ကလည်းပဲဒီ NC ကဘာပဲဖြစ်ဖြစ်စကားပြောလို့ရတဲ့ဝင်ပေါက်လို့သတ်မှတ်လာတဲ့သတ်မှတ်ပြီးတိုက်တွန်းလာတဲ့အချိန်နေမှာတော့အစိုးရနဲ့တက်မလို့ကလည်း NCA ကရှားလီမူဝါဒအပြင်ကိုယ်ပိုင်ခါလို့ဖြစ်လာတဲ့အချိန်မှာ NCA နဲ့ပတ်သက်လို့ကျွန်တော်ထင်ပါတယ် KNY ပဲဖြစ်ဖြစ်ဝါပဲဖြစ်ဖြစ်မြန်မာ့ဖွဲ့ရင်းနဲ့ဖြစ်ဖြစ်တမျိုးစုံပြန်လေဆင်းစားလာလိမ့်မယ်လို့ထင်ပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒက်လီလိုက်စီစဉ်အခုချိန်ဆက်သွားလို့ပါအဓိကပေါင်းဆွေးနွေးပြတဲ့ဒေါက်တာတူးကြကိုဥမ္မာမောင်ဆိုတော့ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာတော်တော်ရှင်တွေအားလုံးကိုလည်းကျေးဇူးအများကြီးတင်ပါတယ်ဒက်လီလိုက်စီစဉ်ဒီမှာပဲရနာခွင့်ပြပါခင်ဗျာ
တနင်္ဂနွေအစည်းအဝေးထုတ်လွှင့်ပေးခဲ့တဲ့တရားရိုက်လေးလိုင်းဆွေးနွေးခန်းအစည်းအဝေးဖြစ်ပါရရှင်ဒီအစည်းအဝေးကို VOA Burmese News Facebook စာမျက်နှာကနေပြီးတော့လည်းပြန်ပြီးနားဆင်နိုင်ကြပါတယ်မနက်ပိုင်းပုတ်ထူးနေ့မနက်ပိုင်း6နာရီကနေ9နာရီထိထုတ်လွှင့်မဲ့အစည်းအဝေးတွေကိုလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 4443ညလိုင်းဒိုမီတာ51 kHz 5809နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ်အဲ့ဒီအချိန်တွင်နားဆင်ရမယ့်သတင်းပတ်စင်ကဏ္ဍတွေကတော့ဒီ EDN သို့အင်္ဂလိပ်သင်ခန်းစာနဲ့အတူတိုက်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်ပြန်လည်ထုတ်လွှင့်ချက်ဖြစ်ပါလေရှင်ခုအင်္ဂါနေ့ညထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမတ်သင်ကြီးထိုက်ကပြောပြပေးပါဦးမယ်ရှင
်မြန်မာနိုင်ငံတဝန်းအချင်းထောင်တွေကအချင်းသား8500နီးပါးကိုလူငင်းချမ်းသာခွင့်ပေးတဲ့အကြောင်းသမရဦးဝင်းမြင့်ကဒီကနေ့အင်္ဂါနေ့မှာကြေညာပါတယ်မြန်မာနစ်ဆန်တရက်နေ့မှာအခုလိုအချင်းသားတွေကိုလွှတ်ပေးတာပါလွှတ်ပေးလိုက်တဲ့အချင်းသားတွေထဲမှာတော့နိုင်ငံသား52ဦးပါရှိပြီးသူတို့ကိုတော့လူငင်းချမ်းသာခွင့်ပြုပြီးပြည်နှံတန်းပေးပါတယ်AAPP ကနိုင်ငံရေးအကျဉ်းသားအဖြစ်စီရင်သတ်မှတ်ထားတဲ့36ဦးလည်းပြန်လည်လွတ်မြောက်လာပါတယ်။ Syria နိုင်ငံတွင်းကဓာတုလက်နက်နဲ့တိုက်ခတ်ခံရမှုကြောင့်လူပေါင်းဒါဇင်နဲ့ချီတေဆုံးခဲ့ရတယ်လို့တန်တရားရှိထားတဲ့ဒူမာမျိုးတွေကိုဓာတုလက်နက်တမ်းမြေဆိုင်ရာအဖွဲ့ကစုံစမ်းရေးမှုတွေဝင်ရောက်သွားပြီလို့ Syria နိုင်ငံပိုင်ရုပ်သံမှပြောဆိုသွားပါတယ်။ဓာတုလက်နက်တမ်းမြေဆိုင်ရာအဖွဲ့ OPCW ဘက်ကတော့မှတ်ချက်ပေးပြောဆိုတာမရှိသေးပါဘူး။စီးရီးယားနိုင်ငံတွင်းကဓာတုလက်နက်နဲ့တိုက်ခတ်ခံရတယ်လို့တန်းတရရှိထားတဲ့နေရာမှာအထူးကျွမ်းကျင်သူတွေအလုပ်လုပ်ဖို့ရေးရုရှားဘက်ကပိုပြီးရှုပ်ထွေးအောင်လုပ်ပြီးနိုင်ငံတကာစောင့်ကြည့်စုံစမ်းစစ်ဆေးမဲ့အရေးကနေတားဆီးနိုင်ဖို့ကြိုးစားခဲ့တယ်လို့လည်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကပြောဆိုထားပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေတို့ရဲ့နှစ်ရက်ကြာဆွေးနွေးပွဲဟာအင်မတန်အပေါင်းလက္ခဏာဆောင်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းသမရအင်ပြောကပြောဆိုလိုက်ပါတယ်ဒီဆွေးနွေးပွဲတွင်ခေါင်းဆောင်နှစ်ယောက်တို့ကမြောက်ကိုရီးယားနဲ့တွေ့ဆုံဖို့အကြောင်းအဓိကဆွေးနွေးသွားမှာဖြစ်တယ်လို့ကုန်သွယ်ရေးကိစ္စတွေကိုလည်းအတော်များများဆွေးနွေးကြမှာဖြစ်ကြောင်းအင်ပြောပြောခွင့်ရဆာရာဟက်ကဘီဆန်ဒါစ်ကသတင်းထောက်တွေကိုပြောဆိုထားပါတယ်ရှင
်အင်္ဂါနေ့ညပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမတ်သိန်ကီထိုက်ပြောပြပေးသွားတာပါဒီညအစီအစဉ်ထုတ်လို့ရမှုကကိုအောင်အောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ပီတာဟန်လီဖြစ်ပါတယ်ရှင်အခုထုတ်လွှင့်ပေးနေတဲ့ည9နာရီကနေ10နာရီထိအစီအစဉ်အစအဆုံးကိုအတန်လွှင့်ချိန်ပြီးပြီးချင်းည10နာရီကနေ17နာရီထိလိုင်းဒိုမီတာ25 kHz 9335လိုင်းဒိုမီတာ32 kHz 11803ညတို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဗီဒီယိုသောတာရှင်များနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအလုံးရှင်လန်းချမ်းမြေ့ကြပါစေကျွန်မခွန်ညိုပါရှင်
This program has come to you from the Voice of America, Washington.